Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2023ခုနှစ်မတ်လ26ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်တင်ဆက်နေပါတယ်ဒီကနေ့ညပိုင်းအစီအစဉ်ကစပြီးတော့ကျမတို့လိုင်းတိုမီတာအပြောင်းလဲနဲ့ထုတ်လွှင့်မယ့်အကြောင်းအသိပေးပါရစေ။လိုင်းတိုမီတာ32 kHz 9303ည9383ည၊လိုင်းတိုမီတာ51 kHz 9885၊လိုင်းတိုမီတာ190 kHz 15953ညတို့ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတော့မအင်ဂျင်နိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ KNB နဲ့ Corporate နဲ့ဂျုံတိုးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေကြဒီကနေ့မှလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါဗျ။ဟောင်ကောင်မှာတော့ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂျားကပဲလူတွေဒါဇင်နဲ့ခြီးပြီးတော့ဆန္ဒပြခဲ့ကြပါဗျ။အမေရိကန်ပြည်တော်စုမှ listen amount အကြီးအကျယ်ခံလိုက်ရတဲ့ Mississippi နယ်ထဲကခရိုင်၄ခုကိုတော့အရေးပေါ်အခြေအနေကြီးညာလိုက်ပါဗျ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါလေဗျာ။
ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတို့ရင်ဆိုင်နေရတဲ့အဓိကအန္တရာယ်ကဘာပါလဲ
။မျိုးသမီးတွေရဲ့နေစဉ်ဘဝဟာလုံခြုံမှုကင်းမဲ့ပြီးတော့ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေပြီးတော့ဒီမဒိန်းပြုတ်ကျမှုကိုဒီလက်နက်တစ်ခုလို့ပေါ့နော်။ဒါကို strategy ပေါ့သူတို့ရဲ့မဟာဗျူဟာ
မျိုးသမီးမဟာမိတ်အဖွဲ့မြန်မာကိုဥဆောင်နေတဲ့မက်မေဇဘယ်ဖြူပြောသွားတာပါ VOA ရုံးချုပ်စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရေးရအစီအစဉ်တင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်ရေးစစ်ကောင်စီကစီစဉ်နေတယ်ဆိုတဲ့အပေါ်ဒုက္ခသည်တွေဘလို့တုံ့ပြန်ကြတယ်လဲဆိုတာကိုလည်းစူးစီးတင်ပြမှာပါနောက်ပိုင်းမှာတော့ပြည်သွေးနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြမှာပါရှင
်။အရှေ့နိုင်ငံဟာမတ်လဆောပိုင်းကစပြီးတော့အီရန်နိုင်ငံထုတ်ရှာဟက်စီရီ OWA UAVS မောင်းသူမဲ့ drone ယာဉ်တွေနဲ့ယူကရိန်းနိုင်ငံတဝမ်းကို52ကြိမ်ထက်မနည်းတိုက်ခိုက်ခဲ့ပုံရတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနက Twitter ကနေဒီနေ့ပြောလိုက်ပါတယ်။ရုရှားဘက်ကအဲ့ဒီ drone ယာဉ်တွေနဲ့တိုက်ခိုက်နေတာတွေဟာ February လနောက်ပိုင်းမှာသတင်းနှစ်ပတ်လောက်ရပ်သွားခဲ့ပြီးမြန်ရုရှားဟာအဲ့ဒီ drone တွေကိုပြန်ပြီးတော့ရနေပုံရတယ်လို့ထောက်လိုင်းရေးသတင်းအချက်အလက်တွေကိုကူးကားပြီးတော့ဗြိတိန်ကာကွယ်ရေးဌာနကပြောပါတယ်။အဲ့ဒီ drone တွေကိုတော့ယူကရိန်းနိုင်ငံရှေ့ဘက်မှာရှိတဲ့ရုရှားနိုင်ငံရဲ့Krasnodar ပြည်နယ်နဲ့အရှေ့မြောက်ပတ်ချမ်းက Brands ခရိုင်တွေကနေပြစ်နေပုံရတယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောပါတယ်။ဒါပြင်ရုရှားနိုင်ငံနေနဲ့မဟာဗျူဟာကျတဲ့နျူကလ িয়ার လက်နက်တွေကိုအိန္ဒိယဘဲလာရုစ်နိုင်ငံမှာထားဖို့သဘောတူညီမှုရပြီလို့ရုရှားသမ္မတပူတင်ကမနေ့စနေနေ့ကကြေညာလိုက်ပြီးတော့အမေရိကန်ဟာအဲ့လိုနျူကလ িয়ার လက်နက်တွေကိုဒေသတွေမှာရှိတဲ့သူတို့ရဲ့မဟာမိတ်တွေစီမှာထားရတာဆယ်စုနှစ်နဲ့ချီနေပြီဆိုပြီးတော့လည်းပြောလိုက်ပါတယ်ခင်ဗျာ။
ဟွန်ဒူရက်နိုင်ငံဟာထိုင်ဝမ်နဲ့ဆက်ဆံရေးကိုဖျက်တောက်ပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာပဲတရုတ်နဲ့တန်တမန်ဆက်ဆံရေးတစ်ကိုထူထောင်လိုက်ပါတယ်။လက်ရှိထိုင်ဝမ်ကိုအတိမတ်ပြုထားတဲ့နိုင်ငံတွေထဲမှာတော့ဗာတီကန်အပါအဝင်73နိုင်ငံရှိနေတာပါ။တရုတ်နိုင်ငံဘေဂျင်းမြို့တော်ကိုရောက်ရှိနေတဲ့ဟွန်ဒူရက်နိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့ပူးတွဲကြေညာချက်တရက်ကိုလက်မှတ်ရေးထိုးထုတ်ပြန်ရမှာထိုင်ဝမ်ကိစ္စကိုထည့်သွင်းဖော်ပြခဲ့တာပါ။အခုလိုဟွန်ဒူရက်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မှန်ကန်နဲ့လုံရက်ဖြစ်တယ်လို့လည်းတရုတ်နိုင်ငံကြားရေးဌာနကချီးကျူးထားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်အပေါ်တရုတ်ဘက်ကသူ့နယ်မြေဖြစ်အခိုင်အမာပြောဆိုမှုတွေတိုးမြင့်လာတာလက်တင်အမေရိကနိုင်ငံတွေအပေါ်တရုတ်ရဲ့ဩစာကြီးထွားလာတာတွေအပါအဝင်တရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေမြင့်မားနေချိန်မှာအခုလိုဟွန်ဒူရက်စ်နဲ့တရုတ်ကြားတန်တမန်ဆက်ဆံရေးအသစ်ထွက်ပေါ်လာတာဖြစ်ပါတယ်ရှင်။
ဟောင်ကောင်မှာတော့ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂျားကပဲလူတွေဒါဇင်နဲ့ခြီးပြီးတော့ဒီနေ့မှဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုအာဏာပိုင်တွေဘက်ကခွင့်ပြုခဲ့ပြီးတော့ဒါဟာ2020ပြည်နှစ်မှာတရုတ်ဆိုးရွားကမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေကချွေးကြော်တန်းတွေပါတဲ့ဆန္ဒပြပိုစတာတွေစိုင်းဘုတ်တွေကင်ဆောင်ပြီးတော့ဟောင်ကောင်အရှေ့ပိုင်းကဆောင်ကွမ်းအိုအရက်မှာခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
有驚有喜啦，因為喜嘅話就真係咁多年之後咧，大家可能有一次復常之後一個。
布曼切尼古變又變咗後，呢包米亞隊不他媽中間古魯苗三打表白過，阿納拜尼巴加昆比列蘇列沙將，玩打比到阿特米巴嘞，老松前提三打表白過貝拉姆拉蘇比，所以穆里西嘅面老昆亞嘞對玩打巴嘞蘇比到阿阿扎東嘞阿約維尼丘表到啦皮巴嘞，三打表白時間度嚟噶，第三打表白對南竿佬。ကြည်ညိုပြက်စီတဲ့ပြောဆိုရေးသားမှုတွေမလုပ်ပါဘူးဆိုတာအပါအဝင်မြို့သားလုံးကြီးဥပဒေကိုမချိုးဖောက်ဘူးဆိုတာကိုအာမခံခဲ့တာကြောင့်ရဲတွေကဒီဆန္ဒပြပွဲကိုမကန့်ကွက်ပဲခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ကုမ္ပဏီချဲ့တွင်မှုနဲ့အမိုက်စွန့်ပစ်တဲ့စက်ရုံစီမံကိန်းနဲ့ပတ်သက်ပြီးတော့ကန့်ကွက်တဲ့ဒီဆန္ဒပြပွဲကိုရဲတပ်ဖွဲ့ကတင်းကျပ်စွာစောင့်ကြည့်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေအနေနဲ့နှာခေါင်းစည်းတွေတက်လို့မရပဲနံပါတ်တက်ထားတဲ့ကပ်ပြားတွေကိုတော့လယ်ဘေးမှာချိတ်ဆွဲထားပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ week ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်နဲ့ကျုံတိုးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စစ်ကြောင်းတွေတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ဒီနေ့မတ်လ26ရက်နေ့မှာတော့ကော့ဂရိတ်မြို့နယ်ကကမိုင်းကုန်းကျေးရွာဘက်မှာတိုက်ပွဲတွေဖြစ်ပြီးတော့ဒေသခံတွေတေဆုံးတာတွေရှိနေတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောမုံကပြောပါတယ
်။မနေ့ကတော့ကော့ဂရိတ်ဘက်မှာဖြစ်တဲ့ကမိုင်းကုန်းရဲ့ဂျူကြားဂျူကြားလေးတိုက်ပွဲတွေဆက်ဖြစ်နေတယ်နောက်ခလဲရ69ကနေပြီးတော့အမြောင်နဲ့ပြစ်တယ်နောက်ပြီးလူရင်နဲ့လာပြီးဒုံးကျဲတယ်တမိုင်ကုန်းကနေကိုနေဘက်မှာ73မြစ်သားတယောက်ရဲ့40ကျော်မြစ်တယောက်ရဲ့အလုံးစဲတော့စီးရင်အဲ့ဒါပဲတက်သေးတယ
်မနေ့ကတော့ပူပေါင်းတက်ဖွဲ့တွေဘက်ကမြောက်ရီခရိုင်တဲကကုံသွေးစုံနဲ့တင်ကန်းကြီးနောင်နဲ့ကျုံတို့စခန်းတွေကိုဝင်ရောက်ပစ်ခတ်ခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပြန်ပြီးတော့ပစ်ခတ်ခဲ့ပါတယ်။မနေ့ကတိုက်ပွဲတွင်ကုံသွေးစုံဝန်ထမ်းတွေအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရဲတွေတိုက်ဆုံတာတွေရှိခဲ့ပြီးတော့စစ်သုံးပန်းအဖြစ်ဖမ်းမိတာတွေလည်းရှိတယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။စစ်ကောင်စီဘက်ကဒီနေ့ထုတ်ပြန်ချက်မှာတော့ကုံသွေးစုံပစ်ခတ်မှုတွင်ဌာနဆိုင်ရာဝန်ထမ်းတအူဒေသခံပြည်သူတအူနဲ့လုံခြုံရေးတပ်ဖွဲ့ဝင်တချို့ထိခိုက်တိုက်ဆုံတာတွေရှိတယ်လို့ပြောပေမဲ့အရေးအတွက်အတိအကျတော့ပြောမထားပါဘူး။မနေ့ကတိုက်ပွဲကြောင့်မြောက်ရီမြို့မှာညမထွက်ရမိန်ထုတ်ထားပြီးတော့အခုဆိုရင်ခရင်ပြည်နယ်ထဲမှာညမထွက်ရမိန်ထုတ်ပြန်ထားတာ၃မြို့နယ်ရှိသွားပါပြီ။ဒါပြင်ထိုင်းမြန်မာနယ်စပ်မြောက်ရီမဲဆောက်ချစ်ကြည်တရားအမှတ်၁ကိုတိုက်ပွဲတွေကြောင့်မနေ့ကယာယီပိတ်ခဲ့ပေမဲ့ဒီနေ့မှာတော့ပြန်ဖွင့်လိုက်ပြီးတော့လုံခြုံရေးကိုတော့တင်းကျပ်ထားပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံရဲ့လူဦးရေအများဆုံးဖြစ်တဲ့ပန်တက်ပြည်နယ်မြို့တော်လာဟိုးမှာစနေနေ့နောက်ပိုင်းကဝင်ကြီးချုပ်ဟောင်းအီမရန်ခန်ဟာသူ့ကိုထောက်ခံသူထောင်ပေါင်းများစွာကိုမိန့်ခွန်းပြောကြားခဲ့ပါတယ်။အင်အားကြီးစစ်တပ်ရဲ့နိုင်ငံရေးမှပါဝင်ဆွတ်ဖက်မှုဟာပါကစ္စတန်နိုင်ငံကိုစီးပွားရေးကပ်ဘေးကြရအောင်တွန်းပို့နေပြီးရွေးကောက်ပွဲကိုစောစောစီးစီးကျင်းပဖို့ခန်ကတောင်းဆိုခဲ့ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှ၄စင်နမောင်းတန်အကြီးကျယ်ခံလိုက်ရတဲ့ Mississippi ပြည်နယ်ကခရိုင်၄ခုမှအရေးပေါ်အခြေအနေကြေညာကြောင်းသမ္မတဂျိုးဘိုင်ဒန်ကဒီနေ့မနက်အစောပိုင်းမှာပဲကျင်းညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်တောင်ပိုင်းကမစ္စစ်ပီပြည်နယ်ထဲမှာတောက်ကြနေကြတဲ့ကလေးစင်နှမောင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ25ယောက်ထပ်မံနေသေဆုံးပြီးတော့အလဘာမားပြည်နယ်မှာ1ယောက်သေဆုံးခဲ့ပါတယ်။ဒါပြင်အိမ်ဒီအမြောင်များပျက်စီးဆုံးရှုံးခဲ့ပြီးတော့ဒါဇင်နဲ့ချီပြီးတော့လည်းဒဏ်ရာရသွားပါတယ်။အမေရိကန်လုံခြုံရေးဝန်ကြီးအလီဟန်ဒရိုမာယောကတ်စ်နဲ့အမေရိကန်ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲဒင်းခရစ်ဝဲလ်တို့ကတော့မစ္စစ်ပီပြည်နယ်ကိုဒီနေ့မှာတွားရောက်ကြမှာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့ညချမ်းသတင်းစီစဉ်ကိုကိုရနိုင်နဲ့အတူကျမကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ပြမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကဟိန္ဒူတွေအပါအဝင်ရိုဟင်ဂျာတထောင်ကိုနေရက်မှာပြန်ပြီးတော့လက်ခံဖို့မြန်မာစစ်ကောင်စီကစီစဉ်နေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့ဒီနေရက်ပြန်ရေးရှေ့ပြေးအစီအစဉ်ပေါ်မှာလုံခြုံရေးစိုးရိမ်မှုတွေနဲ့တန်တရားတွေရှိနေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကစူးစီးတင်ပြမှာပါရှင
်။လာမယ့်2023ခုနှစ်ဧပြီလလယ်လောက်မှာစတင်မဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရက်ပြန်ရေးအစီအစဉ်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရပထမအတုပ်ဖြစ်တဲ့လူ1000လောက်ကိုပြန်ပြီးလက်ခံမယ်လို့စစ်ကောင်စီဘက်ကတရင်ထုတ်ပြန်ထားပါတယ်။ပြန်လက်ခံမယ်လူစီးရင်ကိုတော့လက်တလောမြန်မာဘက်ကစီစစ်နေစေဖြစ်ပါတယ်။က ကုလသမဂ္ဂရဲ့ပံ့ပိုးမှုနဲ့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုတွေအရအဖွဲ့ဝင်18ယောက်ပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်ဒီသတင်းပတ်ထဲမတ်လ22ရက်နေ့ဗုဒ္ဓဖူးနေ့မှာအဆုံးသတ်ခဲ့ပြီးတဲ့နောက်ရိုဟင်ဂျာတို့နေရပ်ပြန်ရေးအစီအစဉ်ကဖြစ်ပေါ်လာတာဖြစ်ပါတယ်။ရိုဟင်ဂျာတွေဟာ2018ခုနှစ်ဘင်္ဂလားဒေ့ရှ်ဘက်ကစထွက်ပြေးလာကြခဲ့တဲ့ကမိမိတို့ရဲ့နေရပ်ဒေသရင်းကိုပဲပြန်လို့ကြပါပဲ။အခုပြန်ပို့မဲ့အစီအစဉ်ဟာလုံခြုံရေးနေရာချထားရေးနဲ့ဘဝရည်တည်ရေးအတွက်ခိုင်မာတဲ့ဘာအာမခံချက်မှမရှိဘူးလို့ရိုဟင်ဂျာတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းအမှတ်1မှာနေထိုင်တဲ့ဥကျော်ဆိုးကတော့လူတသန်းလောက်ရှိတဲ့နေရာကနေလူတစ်ထောင်လောက်ကိုပဲအရင်လက်ခံမယ်ဆိုတဲ့ကိစ္စကလက်တွေ့ကျတဲ့လှုပ်ဆောင်ချက်မဟုတ်ဘူးလို့ရှုမြင်ပါတယ
်။အခုရိုဟင်ဂျာဒုက္ခသည်တစ်ထောင်ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ဖို့ကိစ္စမြန်မာဆွေရကိုယ်စားလှယ်အဖွဲ့တစ်ခုဟာဒီမှာလွန်ခဲ့တဲ့အပတ်တွေမှာလာပြီးတော့ကျွန်တော်တို့ဆွေးနွေးကြတာတွေ့ရပါတယ်။ဒါပေမဲ့ဒီအပေါ်မှာကျွန်တော်အမြင်ကိုပြောပြရရင်ကျွန်တော်တို့ကအေးအေးချမ်းချမ်းနေနိုင်လို့ဒီမှာနေနေတာပျော်ပျော်ရွှင်ရွှင်နဲ့နေနေတာမဟုတ်ဘူး။အမြင်တစေကျွန်တော်တို့ကကျွန်တော်တို့နေရင်းနေတာမိခင်နေတာကိုကျွန်တော်တို့ကပြန်ကျင်တဲ့လူတွေပါ
။ဟိန်းနူတွေပါဝင်လူတစ်ထောင်ကျော်ကိုပြန်ခေါ်မဲ့အစီအစဉ်မှာတော့နှစ်နိုင်ငံနယ်စပ်အနီးဂျာစခန်းမှာအရင်ဆုံးထားပြီးတော့နောက်ထပ်ရေရှည်ဘဝရည်တည်ရေးအပါအဝင်သူတို့နေထိုင်ခဲ့တဲ့နေရာတွေကိုပြန်ပို့မဲ့အစီအစဉ်ကိုလည်းပွင့်လင်းမြင်သာစွာထုတ်ပြန်ထားခြင်းမရှိဘူးလို့ဦးကျော်စုကပြောပါတယ်
။အခုဒီမှာဆွေရ6နှစ်တော်လာပြီးမှလူပေါင်း1000ကျော်ကိုလက်ခံပါမယ်။အဲ့ဒီထက်မှဟိန္ဒူလူမျိုးက300ကျော်ပါမယ်တဲ့။အခုသွားပြီးတော့ကျွန်တော်တို့နေနေရမှာကလှဖို့ကောင်ဒုက္ခတွေစခန်း။နောက်ငခုရလက်ခံရေးစခန်း။ဒီမှာနေနေမှာနော်။အဲ့ဒီမှာဘယ်လောက်ထိနေရမယ်ဆိုတာဒီအကန့်အသတ်မရှိဘူးကျွန်တော်တို့နေရင်းရင်းဒေသကိုလေပို့မယ်ဆိုတာဘာမှအမှန်ခံချက်မရှိဘူးတခါနိုင်ငံသားဖြစ်ခံယူခွင့်ဆိုတာကလေစီစီပြီးမှတတ်မှတ်ပြင်မယ်ဆိုတော့မရေရတဲ့အဖြစ်တစ်ခုကိုပဲကျွန်တော်တို့ကြားရတယ်ပြန်ခေါ်ဖို့ကိစ္စကိုတလောက်ခက်ရခက်စစ်ဆွေးနွေးစရာတော့မလိုပါဘူးဒီအမှန်ခံချက်လေးနိုင်ငံတကာသိအောင်ကုလသမဂ္ဂသိအောင်အလုံးသူပါဝင်နိုင်အောင်ဒီပြန်ပူရေးစီမံချက်မှာအလုံးစုံပါဝင်နိုင်အောင်ဝိုင်းဝန်းပံ့ပိုးနိုင်အောင်လုပ်မယ်ဆိုရင်ပွင့်ပွင့်လင်းလင်းမြင်မြင်သာသာနဲ့လုပ်မယ်ဆိုရင်တော့ဒါစွတ်စွတ်စီစီပြီးနိုင်တဲ့ကိစ္စပါ။အခုကကျွန်တော်တို့ကတန်လျောက်ဝင်နေတယ်။အမှန်တကယ်လက်ရှိစစ်အစွေရအနေနဲ့စေတနာရှိရှိနဲ့လက်ခံကျင်တာမှန်ရေးလားဆိုတာကျွန်တော်တို့ကစောဒကတက်စရာကြီးအများကြီးပေါ်လာတယ်။
မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်မှာတော့ဒုက္ခသည်480လောက်ကိုတွေ့ခဲ့တာပါ။ဒါပေမဲ့မြန်မာစစ်ကောင်စီရဲ့ရိုဟင်ဂျာတို့ပြန်လက်ခံရေးရှေ့ပြေးအစီအစဉ်အပေါ်တော့ရိုဟင်ဂျာအများစုကအယုံကြည်မရှိကြပါဘူး။စီစဉ်ပေးနေတဲ့သူတွေအနေနဲ့ဒုက္ခသည်တွေရဲ့သဘောထားကိုနားထောင်စေချင်ပါတယ်လို့ရိုဟင်ဂျာဒုက္ခသည်စခန်းကုတုပလောက်စခန်းအမှတ်9မှာနေတဲ့ကိုအောင်မြင်ကအခုလိုပြောပါတယ်
။ဟိုမြန်မာစစ်တပ်ကဟိုလူတထောင်ကျော်ပဲနေရပြင်ခေါ်မယ်ဆိုတာကအဲတန်တရုတ်ဒီဘက်မှာဟိုဒုက္ခသည်အများပြားကားပေါ့နော်ဟိုအယုံအခြေကတိတ်ပြီးတော့မရှိဘူးပြီးတော့စူးရည်နေတာလည်းရှိပါတယ်။အဲဘာကြောင့်လဲဆိုရင်အဲသူတို့ရှောင်းနီးမှာလူတထောင်ပဲခေါ်မယ်ဆိုတာကဒါနောက်တဲ့ရှောင်းနေမှာနောက်တထောင်ခေါ်မယ်အဲ့လိုပဲလားဆိုပြီးတော့မဲခွန်းတွေထုတ်ပေါ်လာနေတာရှိတယ်။အဲပြီးတော့နာနိုင်ငံနေရေးပြင်ရေးဆိုင်ရာ joint working group မှာဒုက္ခသည်တွေပြက်ကလည်းကုစလေတွေခန့်ပြီးတော့အတော့ကိုပြုတ်ကော်မတီအနေနဲ့ခန့်အဲတာဝန်ပေးတာလည်းမရှိဘူး။ဒါအပြန်လင်ဆွေးနွေးမှသာဟောရလေတကူထွက်လာမှာပါပဲလေ။အကူကအဲ့လိုမဟုတ်ပဲနဲ့သူတို့ဟာသူတို့ကျွန်တော်လူတထောင်ပဲခေါ်မယ်ဆိုတာကဒါကဒီဒုက္ခသည်တွေနဲ့ပြန်လည်ဆွေးနွေးဖို့လိုပါတယ
်မြန်မာပြည်ဘက်ကိုပြန်ဝင်လာမဲ့ရိုဟင်ညာမိသားစုတွေကလေးတငယ်လူငယ်တွေပါအပါအဝင်ရိုဟင်ညာတွေအတွက်လုံခြုံရေးအပါအဝင်ဘဝအာမခံချက်နိုင်ငံသားအခွင့်အရေးအာမခံချက်လွတ်လပ်စွာလှုပ်ရှားသွားလာခွင့်စတဲ့ခိုင်မာတဲ့အာမခံချက်ဘာတစုံတရားမှမပါဘဲနဲ့နေရပြန်ခေါ်တာကတော့အတိတ်ပဲရှိတဲ့လုပ်ရမဟုတ်ပါဘူးလို့ဘာလူခါလေးစကတ်အမှတ်ရှိကရိုဟင်ညာဒုက္ခသည်လူငယ်မိုဟာမက်ဆာဒတ်ဟူစိန်ကပြောပါတယ်
။နေရပြန်ရလားပေါ့တဲ့အတိတ်ပဲမဲတဲ့လုံဝင်စီမဖြစ်ပါတဲ့လွေလေးကွင်းနဲ့နိုင်ငံသားဖြစ်ကွင်းကိုစီးရင်မီနဲ့ဘရန်ပူရှင်တဲ့ဆိုရင်လူငါရတာဘာရောက်လာတဲ့ပြူရတာလဲကျင်းတဲ့လူတွေကမမှန်နိုင်ငံသားမဟုတ်ဘူးလား
လူငယ်တဲ့6နှစ်2018ခုနှစ်တုန်းကမြန်မာစစ်တပ်နဲ့နေသားစောင့်တပ်တွေရဲ့နယ်မြေရှင်းလင်းရေးစစ်စင်ရေးတွေကြားထဲမှာအသက်လူပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်ထွက်ပြေးခဲ့ရတဲ့တင်းချီတဲ့ရိုဟင်ညာတွေပြန်လက်ခံနိုင်ရေးနှစ်နိုင်ငံကြားမှာအရင်ကတည်းကဦးသိန်းစိန်အစိုးရလက်ထက်ရော NLD အစိုးရလက်ထက်ပါလက်တွေ့အကောင့်ထဲမှာဖော်နိုင်မဲ့ဖြစ်ခဲ့တာပါ ရိုဟင်ညာဒုက္ခသည်တွေကတော့ဆ ਿਆ နာတင်ခံထားရတဲ့မြန်မာနိုင်ငံကလက်ရှိနိုင်ငံတော်ဆီအခြေအနေတွေအရရောရိုဟင်ညာတွေရဲ့အသက်အန္တရာယ်လုံခြုံရေးအခြေအနေပေါ်မှာပါဆိုရင်ချက်တွေကြောင့်အခုစီစဉ်နေတဲ့ရိုဟင်ညာတို့နေရပြန်ရေးရှေ့ပြေးအစီအစဉ်ပေါ်မှာတန်လျာနဲ့မေကွန်ထုတ်နေကြတာဖြစ်ပါတယ်ရှင
်မဆုမမရှင်အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဆ ਿਆ နာတိုင်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတို့ဘဝလုံခြုံရေးအကာအကွယ်ကင်းမဲ့နေတဲ့အန္တရာယ်ကိုအဓိကရင်ဆိုင်နေရတဲ့အကြောင်းအမျိုးသမီးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့မက်မေစပယ်ဖြူက VOA ကိုပြောပါရယ်ဒီ Washington DC က VOA ရုံးချုပ်စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာကိုဆက်ပြီးတော့ရှုစားနားဆင်ကြရအောင်ရှင်စပယ်ဖြူအခုလို VOA ကိုလာရောက်ပြီးတော့ဗောနော်တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျွန်မလည်းကျေးဇူးတင်ပါတယ်မိုင်ကျန
်ဟုတ်ကဲ့ဒါကတော့ဒီမက်မေစပယ်ဖြူဟာဒီမြမအမျိုးသမီးတက်ကြွလှုပ်ရှားသူလည်းဖြစ်တယ်နောက်အမျိုးသမီးများမဟာမိတ်မြန်မာရဲ့ဥဆောင်ဗောနော်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ဆိုတော့အခုကျွန်မတို့အရင်ဆုံးမေးချင်တာကကြတော့ဒီမြမအမျိုးသမီးတွေအခမ်းကဏ္ဍပေါ့နော်အထူးသဖြင့်ဒီဆ ਿਆ နာတိမ်မှုကိုစန့်ကျင်လှုပ်ရှားနေတဲ့မြမအမျိုးသမီးတွေရဲ့အခမ်းကဏ္ဍမှာအဲ့အပိုင်းကိုပြောမယ်ဆိုလို့ရှိရင်ဘယ်အပိုင်းကအဆိုးရွားဆုံးအခြေအနေကိုရင်ဆိုင်နေရလဲရှင
်ဟုတ်အဲ့တော့ကျွန်တော်တို့တွေကတော့ဒီအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေး Women Peace and Security လို့ဟိုတုံးနှုံးနေပေါ့နော်အဲ့တော့ဒီအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးမှာအဓိကအားဖြင့်တော့prevention protection participation and relief and recovery ဆိုပြီးတော့အပိုင်း၄ပိုင်းရှိတယ်။အဲ့ဒီထဲမှာဒီခုဆက်အနာသိမ်းမှုနောက်တောက်ပိုင်းမှာအမျိုးသမီးတွေအတွက်စိန်ခေါ်မှုအရှိဆုံးကတော့ဟို protection နဲ့ participation ပေါ့နော်။အဲ့တော့အမျိုးသမီးတွေဟာတကယ်ကိုဟိုလုံခြုံမှုအမျိုးသမီးတွေရဲ့နေစဉ်ဘဝဟာလုံခြုံမှုကင်းမဲ့ပြီးတော့ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေပြီးတော့ဒီမတိုင်းပြုတ်ကျမှုကိုဒီလက်နက်တစ်ခုလို့ပေါ့နော်ဒါကိုstrategy ပေါ့သူတို့ရဲ့မဟာဗျူဟာတစ်ခုလို့မျိုးအသုံးပြုပြီးတော့အမျိုးသမီးတွေကိုလုံခြုံမှုမရှိအောင်ဒီပြုတ်လုံနေတဲ့ဟာကအမျိုးသမီးတွေအတွက်အာနာရှယ်စနစ်အောက်မှာစိန်ခေါ်မှုအကြီးဆုံးလို့ပြောလို့ရပါတယ်အဲ့တော့အဲ့လိုလုံခြုံမှုမရှိအကာအကွယ်မရှိတဲ့အတွက်ကိုအမျိုးသမီးတွေဟာဆုံးဖြတ်ချက်ချတဲ့နေရာတွေမှာငြိမ်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းတွေပေါ့နော်အထူးသဖြင့်တော့ဒီလိုမျိုးဒီအောက်ခြေမှာပဲဖြစ်ဖြစ်ဒီမူဝါဒရေးဆွဲတဲ့နေရာတွေမှာပဲဖြစ်ဖြစ်မျိုးသမီးတွေရဲ့အတိတ်ပဲပြေဝစွာပါဝင်ခွင့်တွေပါဝင်မှုတွေရာလေတခါအကန့်အသတ်တွေချိမ့်ချောက်မှုတွေပြန်လာပြီးဖြစ်နေတယ်ပေါ့အဲ့တော့အားလုံးကတော့ဆက်ဆက်နေပါတယ်ဒါပေမဲ့လည်းဒီ Women Peace and Security ပေါ့အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံမှုအောက်ကနေဘေဟာကစိတ်ခေါ်မှုအကြီးဆုံးလဲလို့မေးမယ်ဆိုရင်တော့ကျွန်မကတော့ဟိုကအကွယ်ကင်းမဲ့မှုနဲ့ပေါ့နော်အပါဝင်ဆောင်ရွက်ခွင့်မရှိမှုဟာကျွန်တော်တို့အတွက်စိန်ခေါ်မှုအကြီးဆုံးပဲလို့ဖြေချင်ပါတယ်မဟု
တ်ကဲ့အဲ့တော့ဆက်အနာသိမ့်ပြီးတော့နှစ်နှစ်ကြော်ကြာလာတဲ့အချိန်မှာပေါ့နော်ဆိုလို့ရှိရင်ဒီနှစ်နှစ်ကြော်ကာလအတွင်းမှာဖန်စီခံရတဲ့အမျိုးသမီးတွေအထူးသဖြင့်တက်ကြွလှုပ်ရှားတဲ့အမျိုးသမီးတွေအပါဝင်ဒီမိခင်ပေါ့နော်ဒီအမျိုးသမီးတွေရောဆိုအားလုံးပေါင်းအရေအတွက်က3000ကျော်လောက်ရှိတယ်လို့သိရတယ်နောက်ပြီးတော့ဒီလိုနောက်ပြီးတော့တည်ဆုံးသူအမျိုးသမီးတွေကဆိုရင်လည်း400ကျော်ရှိနေတယ်နောက်ပြီးအဲ့ဒီထဲမှာမှသူတို့ဒီပฏิပက္ခပေါ့နော်သူတို့ဆ ਿਆ နာတိမ်မှုကိုစန့်ကျင်နေရဲဆိုတော့ပြင်းထန်တဲ့ဒေတာတွေမှာဆိုလို့ရှိရင်အဲ့လိုအရှင်လက်လက်မိရှို့တဲ့အခါမှာဒီအမျိုးသမီးတွေတချို့ပါဝင်တာတွေရှိနေရပေါ့နော်ဆိုတော့ဒီစစ်ကောင်စီကဒီအမျိုးသမီးတွေပေါ်မှာဘာကြောင့်ဒီလောက်ဖိနှိပ်နေရလို့မြင်လဲရှင
်အဓိကကတော့ကျွန်တော်တို့တုံ့နှုံးတာပေါ့နော် terror campaign ပေါ့သူတို့ကဒီပြည်သူလူထုကိုအချိုးတစ်ဖြက်ကြောက်စေချင်တာအဲ့တော့ဒီအကြောက်တရားကိုလက်နက်တစ်ခုလိုမျိုးသူတို့ကအသုံးပြုပြီးတော့အသုံးချပြီးတော့မျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုစစ်မြေပြင်လို့သူတို့ကအသုံးချနေတာဖြစ်တယ်ပေါ့အဲ့တော့ဒီပြိပခဖြစ်တဲ့ဒေတာတွေအခုနမိုင်ကျင်ပြောသွားတဲ့ခင်းကနန်းပေါ့တေဆုံးသူအရေအတွက်ဟာဆိုရင်ကျမတို့တွေဒီလုံလောက်တဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုဝန်ဆောင်မှုတွေမရရှိလို့တော်ထဲမှာပြေးရင်လွှားရင်နဲ့ကလေးမီးဖွားရင်နဲ့တေဆုံးရတဲ့အမျိုးသမီးတွေနော်ပြီးတော့ဒီဟိုဘယ်လိုပြောမလဲကျန်းမာရေးဝန်ဆောင်မှုနဲ့လက်လန်းမမီတဲ့အတွက်ကြောင့်ပုန်းဆောင်နေရင်နဲ့ပဲတေဆုံးရတဲ့အမျိုးသမီးတွေမိန်းကလေးတွေရဲ့
တရေအတွက်တွေမပါသေးဘူးတနတ်ကြည်စံကြောင့်ဘုံစားထိမှန်တာကြောင့်တေဆုံးရတဲ့အရေအတွက်တွေဟာခုနမအင်ဂျင်ပြောသွားရတဲ့အချိန်မှာတော့အဲ့ဒီအရေအတွက်တွေအကုန်လုံးကိုချက်ပြီးတော့ကျွန်တော်တို့ကောက်လုပ်မယ်ဆိုရင်ဒီထက်မကတာအမျိုးသမီးတွေနဲ့မိန်းကလေးတွေတေဆုံးရတဲ့အရေအတွက်ဟာများပြအောင်မယ်လို့ကျွန်တော်တို့ကခမန်းကြည့်ရပေါ့လေအဲ့တော့ဘာကြောင့်အမျိုးသမီးတွေကိုသူတို့ကဟိုပြစ်မှတ်ထားပြီးတော့တက်ခိုက်တာလဲအမျိုးသမီးတွေဟာကျမတို့အနာဂတ်ရဲ့အဲဟိုခေါင်းဆောင်တွေဖြစ်ကြတယ်နော်ကျမတို့နိုင်ငံမှာအကြီးကလူဦးရေများတာလဲအမျိုးသမီးတွေပဲဒီဒေါ်လာရေးစတင်ကတည်းက February 1ရက်နေ့2021ကတည်းကအမျိုးသမီးတွေဟာအာဏာရှင်ကိုမကြောက်မရွံ့ရတဲ့ဒီ non violence ပေါ့အကြမ်းမဖက်တဲ့နှီးလန်းအားလုံးကိုတုံးပြီးတော့အာဏာရှင်ကိုတွန်းလှန်ခုခံလာခဲ့တာနှစ်နှစ်ကျော်အခုဒီနေ့ဒီချိန်ထိဖြစ်ကြပေါ့အဲ့တော့အမျိုးသမီးတွေဟာညံကောင်းတယ်တတိရှိတယ်အာဏာရှင်ကိုအကြမ်းမဖက်တဲ့နှီးလန်းနဲ့ခုခံနိုင်တဲ့တော်လှန်နိုင်တဲ့စွမ်းအားမှာမတမ်းမှတီထွင်ဆန်းတက်တဲ့နှီးလန်းတွေဒီကဘာကတတိချားမိအောင်အသိမှတ်ပြုအောင်ပေါ့နော်နှီးလန်းတွေကိုလည်းအမျိုးသမီးတွေကတီထွင်ကြံစအသုံးပြုတတ်တယ်ဒီတော်လှန်ရေးမှာအမျိုးသမီးတွေသာရှေ့တန်းကမပါဘူးဆိုရင်သူတို့ကအလွယ်တကူထိန်းချုပ်လို့ရကောင်းရနိုင်တယ်လို့သူတို့တွေးကောင်းတွေးနိုင်တယ်။ဘာလို့လဲဆိုတော့အမျိုးသမီးတွေဟာဒေါ်လာရေးရဲ့တောက်ပေါင်းဆုံးနေရာတိုင်းမှာသူတို့ရတဲ့နီလန်ပုံစံတွေနဲ့ခုခံတွန်းလှန်နေတဲ့အခါမှာသူတို့ဟာတနည်းနည်းနဲ့သူတို့ကို threaten ဖြစ်တယ်ပေါ့နော်။ချိန်ချောက်နေတယ်လို့သူတို့ခံစားရတဲ့အတွက်ကြောင့်အမျိုးသမီးတွေကိုပို့ပြီးတော့ပြစ်မှတ်ထားတယ်။အမျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုမတိန်ကျင့်ကြဲအဖြစ်သူတို့ကလက်နဲ့တစ်ခုလိုပဲပြည်သူလူထုကိုအကြောက်တရားကိုတွင်းပေးနေတာဖြစ်တယ်ပေါ့နော်အဲ့တော့သူတို့ကိုဆန့်ကျင်နေသူတို့ကိုဟိုခုခံနေဆိုရင်ဒီလိုပဲအဆုံးသတ်ရမယ်ဆိုတော့ဒီ terror campaign ကိုသူတို့ကတနိုင်ငံလုံးကိုဟိုအတက်နိုင်ဆုံးပေါ့နော်သူတို့တက်နိုင်တဲ့ဘက်ကနေဒီစစ်သုံးနေတာဖြစ်တယ
်အဲ့တော့အဲ့လိုမျိုးအခုဒီစစ်ကောင်စီကအမျိုးသမီးတွေကိုပြစ်မှတ်ထားပြီးတော့ပေါ့နော်ဒီအကြောက်တရားဖြစ်လာအောင်ဒီဖိနှိပ်နေတဲ့အပိုင်းတွေမှာရောဒီမမေစပယ်ဖြူတို့အထူးသဖြင့်ဒီဟိုအမြင်ပေါ့နော်ပြည်တွင်းမှာဒီအမျိုးသမီးတွေစစ်ကောင်စီအောက်မှာဒီပေါ့နော်ရှိနေတဲ့အမျိုးသမီးတွေနောက်တက်ကြွအမျိုးသမီးတက်ကြွလှုပ်ရှားသူတွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကတကယ်ပဲအဲဟိုကြာရှုံးသွားသလားအဲ့ဒီသူတို့အောက်မှာအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကရောဘလို့အခြေအနေရှိလဲရှင်
အမျိုးသမီးတွေတွန်းလှန်နေတဲ့ပြည်သူတို့နိုင်မရပါဘူး။ပြည်တွင်းမှာအခက်အခဲတွေအများကြီးပဲရှိပါတယ်။အနေရတွေဟာနေရာတိုင်းမှာလို့လို့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းအကျဉ်းကျခံနေရတဲ့အမျိုးသမီးနိုင်ငံရေးအကျဉ်းသူတွေတောင်မှသူတို့ကိုလက်မြောက်ရှုံးပေးနေရတော့မဟုတ်ဘူးပေါ့နော်။သူတို့ဟာလူတွေရဲ့သွားလာပြောဆိုနိုင်မှုကိုဒါသူတို့ကကန့်သက်ထိန်းချုပ်လို့ရကြရမယ်။ဒါပေမဲ့အမျိုးသမီးတွေအပါအဝင်ပြည်သူတွေရဲ့အာနာရှင်စနစ်ကိုခုခံတွန်းလှန်ခြင်းနဲ့ spirit ပေါ့နော်အဲ့ဒီစိတ်ကိုတော့သူတို့ဘလို့မှကန့်သက်ထိန်းချုပ်ထားလို့ရမှာမဟုတ်ဘူးအခက်အခဲတွေဘလို့ပဲရှိပါစေမြေပြင်ကကျမတို့ရဲ့ညီမတွေဟာနေတိုင်းဆိုသလိုပဲမြမပြည်ဒေသအနှံ့ပြားမှာမြေပြင်တပိတ်တွေကိုလည်းအခက်အခဲတွေအမျိုးမျိုးကြားတွေရနေအန္တရာယ်တွေကြားတွေရနေဆက်လက်ပြီးတော့သူတို့တွေဘလို့ခေါ်ထွက်နေကြတော့မယ်ပေါ့နော်လက်နက်ကင်ပြီးတော်လန်နဲ့နေရာမာတွေလည်းအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူပဲအာဏာရှင်ကိုတော်လှန်ဖို့အတွက်သူတို့ရဲ့အနာဂတ်တွေသူတို့ရဲ့ဘဝတွေမိသားစုတွေကိုစွန့်လွတ်ပြီးတော့ပါဝင်နေကြတာကိုကျွန်တော်တို့တွေ့ရတယ်ဒီမျိုးဆက်တွေလူငယ်မျိုးဆက်တွေမိန်းကလေးတွေအမျိုးသမီးတွေကလည်းဘလို့ပဲဖိနှိပ်နေပါစေအဲ့ဒီအကြောက်တရားကိုတွန်းလှန်ပြီးတော့သူတို့ရှိနေတဲ့နေရာကနေတောင်ပေါင်းစုံကနေခုခံတွန်းလှန်နေကြတာကိုအားရစရာတွေ့နေရပါတယ
်အဲ့တော့ဒီမြန်မာအမျိုးသမီးတွေလှုပ်ရှားမှုတွေကိုအဓိကပေါ့နော်။နောက်မြန်မာအမျိုးသမီးလှုပ်ရှားမှုတွေရဲ့အသံတွေကိုနားထောင်တဲ့ဒီဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေဒီအမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေကဒီလိုပံ့ပိုးကူညီနေရဆိုတဲ့အပိုင်းမှာကိုအထူးသဖြင့်ဒီအမေရိကန်ပြည်ထောင်စုအနေနဲ့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နောက်မြန်မာအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေမှာဟိုဒီအမေရိကန်ဘက်ကဟိုထောက်ခံမှုတွေပံ့ပိုးမှုတွေကတကယ်ပဲအားရမှုရှိလားသူတို့အထူးသဖြင့်အခုအများအတောင်းဆိုနေတဲ့ NUG လို့အစိုးရကိုအမျိုးသားညီညွတ်ရေးအစိုးရကိုအတိမတ်ပြုဖို့ဆိုရမှာအခုချိန်ဒီအတိမတ်မပြုသေးတာတွေလည်းရှိတယ်တစ်ဖက်မှာလည်းဒီဘာမာအက်လိုဥပဒေမျိုးကိုဒါအမေရိကန်ဘက်ကဟိုလွှတ်တော်ကနေပြဋ္ဌာန်းလာတာမျိုးတော့ရှိတယ်ဆိုတော့ဒါပေမဲ့ဒီလိုအမေရိကန်ပြည်ထောင်စုရဲ့အခမ်းအနားကိုအားရမှုရှိသလားသူတို့အခမ်းအနားကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့
ထပ်ပေါ်ဆုံးကတော့လေအဲဒီအမေရိကန်ဆိုတာကိုကျမတို့တွေကကျေးဇူးတင်တာပေါ့နော်။ဘာလို့လဲဆိုတော့တို့ရဲ့ကိုညီမှုတွေတို့ရဲ့အားပေးထောက်ခံမှုတွေဒါမရှိခဲ့ဘူးဆိုရင်မြန်မာပြည်သူတွေကအမှောင်ထဲမှာမျက်စိပိတ်နားပိတ်ပြီးတော့ဒီမိုကရေစီဆိုတာဘာလဲလူ့ခွင့်ရေးဆိုတာဘာလဲဆိုတာကိုသိကွယ်နားလည်ကွယ်တော့ရှိခဲ့မှာမဟုတ်ဘူးပေါ့။အဲ့ဒီအတွက်ကြောင့်လေအမေရိကန်နိုင်ငံအစိုးရရဲ့အားပေးကူညီမှုတွေထောက်ခံမှုတွေဟာကျမတို့အတွက်တော်တော်လေးကိုအရေးကြီးပါတယ်အရေးပါပါတယ်ပေါ့နော်ဒီအချိန်အထိကျမတို့နိုင်ငံနဲ့ကျမတို့ပြည်သူတွေကိုကူညီထောက်ပံ့ပေးနေတဲ့အရာတွေအားလုံးအတွက်လည်းကျမတို့ကအများကြီးပဲအသိမှတ်ပြုပါတယ်ကျေးဇူးလည်းတင်ပါတယ်ဒါပေမဲ့လည်းအဲ့ဒါကလုံလောက်မှုရှိပြီလားလို့မေးရင်တော့ဝမ်းနည်းစွာနဲ့ပဲမလုံလောက်သေးဘူးလို့ပြောရမှာပဲပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဟိုသူတို့ရဲ့ကူညီမပါဘဲနဲ့ကျမတို့တွေဒီနိုင်ငံမှာလာပြီးတော့ကျမတို့ထွက်ပြေးတိမ်းရှောင်နိုင်မှာမဟုတ်ဘူး။နိုင်ငံရေးခေါလုံခွင့်တွေလည်းရနိုင်မှာမဟုတ်ဘူး။အဲ့တော့အဲ့ဟာတွေအတွက်ကျမတို့ကျေးဇူးတင်တယ်။နော်အခုသူတို့ခေါ်ထားပေးခဲ့တဲ့လောက်အတွက်ကျမတို့ကျေးဇူးတင်တယ်။ဒါပေမဲ့လည်းသူတို့ကခေါ်ဖို့အတွက်ကိုသူတို့ကခေါလုံခွင့်ပေးဖို့အတွက်ကိုစောင့်နေတဲ့သူတွေဟာလည်းတောင်းနဲ့ချီပြီးတော့ထိုင်းနေစမှာရှိနေတော့မယ်။အဲ့တော့အဲ့ဓာရီကိုလည်းလစ်လူရှုမထားဖို့မျက်ခွေပြုတ်မထားဖို့အတွက်လည်းကျမဒီညနေတောင်းဆိုချင်တယ်။နောက်တစ်ခုကတော့ NUG ကိုအသိမှတ်ပြုဖို့ပေါ့နော်။အခုဒီသူတို့အသစ်ပြချန်လိုက်တဲ့ဒီ NDAA ဘာမှ Act ပေါ့လေ။ကနေပြီးတော့ NUG ဆိုတဲ့စကလုံးကိုအသုံးပြုလာတဲ့ PDF တို့ဘာတို့ပါသူတို့တွေကထည့်သွင်းပြီးတော့ဒီစကလုံးတွေကိုသူတို့ဟာဒီဥပဒေထဲမှာထည့်သုံးလာတဲ့အဟာကိုကျမတို့ကအရင်မဲကြိုဆိုတယ်။ဒါဟာတနည်းအားဖြင့်ပြောမယ်ဆိုရင်အတိမတ်ပြုခြင်းတစ်ခုပဲပေါ့နော်။ဒါပေမဲ့လည်းအဲ့ဒီလောက်အတိမတ်ပြုရုံနဲ့ပဲတော့လေမလုံလောက်သေးဘူး။ကျမတို့မှအခက်အခဲရှိနေတာပေါ့နော်။ဒီအကြမ်းဖက်စစ်တပ်ကတို့ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်ရဆွဲမှုတွေအတွက်တကယ်ပဲတာဝန်ယူမှုတာဝန်ခံမှုရှိစေဖို့နော်။ပြစ်ဒဏ်ကင်းလွတ်ခွင့်ကနေဘယ်လိုခေါ်မလဲ။ကင်းလွတ်ခွင့်မရှိစေဖို့အတွက်ကျမတို့တွေက NUG ကိုအစိုးရအနေနဲ့အတိမတ်ပြုမှသာ NUG အစိုးရဟာဒီအကြမ်းဖက်စစ်တပ်ကိုစစ်ခုံရောင်းပြန်နိုင်ဖို့ကိစ္စတွေကိုဆက်လက်ဆောင်ရွက်နိုင်မှာဖြစ်တယ်။ကျမတို့ပြည်သူတွေလိုလားတောင်းတတာဟာဒီစစ်တပ်ကဆင်းသွားဖို့တခုတည်းပဲမဟုတ်ဘူးပေါ့နော်။အဲ့တော့ဒီစစ်တပ်ကကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်ကိုသူတို့ကိုထိရောက်တဲ့ပြစ်ဒဏ်ပြည်သူလူထုကရစေချင်တာပေးစေချင်တာဖြစ်တယ်။သူတို့ဟာအဲ့တော့မှသာနောက်နောက်ဒီလိုအလားတန်တူတဲ့ရာဇဝတ်မှုတွေကိုထပ်ပြီးတော့မြန်မာပြည်သူတွေပေါ်မှာမကျူးလွန်ရဲမှာလို့ကျမတို့ကခံယူတယ်။အဲ့အတွက်ကြောင့်ဒီလိုထိရောက်တဲ့ပြစ်ဒဏ်ချမှတ်နိုင်ရေးပေါ့နော်။တို့ကိုဘုတ်ပင်လင်းပြောရမယ်၊ဒဲပြောရမယ်ဆိုတော့တို့ကို ICC ကိုကျမတို့ကတင်ပို့ပြီးတော့အရေးယူနိုင်ဖို့အတွက်ဆိုတာနိုင်ငံတကာက NUG ကိုအစိုးရအဖြစ်အသိမှတ်ပြုမှုဟာအရေးအကြီးဆုံးအခမ်းအနားနဲ့ပါဝင်နေပါတယ်။အဲကြောင့်လဲကျမတို့ပြည်သူတွေကဒီ NUG ကိုအစိုးရအဖြစ်နဲ့ပြည်သူအစိုးရအဖြစ်နဲ့လက်ခံပေးပါထောက်ခံအားပေးပါလို့ကျမတို့က constant ပေါ့နော်ဒါကိုဆင်ဆက်မပြတ်ကျမတို့ကပြောနေရတာပေါ့နော်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မမီစလဲတူအခုလိုမျိုးမေးမြန်းတာကိုဖြေကြားပေးရတဲ့ကျေးဇူးများကြီးတင်ပါတယ်
ကျေးဇူးများကြီးတင်ပါတယ်
ကျွန်တော်တို့ဒီနေ့ဒီတိုင်းပြင်ဆင်နေတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
တနင်္လာညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။မြန်မာနိုင်ငံတွင်းမှာဘိန်းဆိုင်ပြိုးမှုဟာဆိုလို့ရှိရင်ဒီဆက်အာနာသိမ့်ပြီးတော့နောက်ပိုင်းမှာ33ရာခိုင်နှုန်းအထိတိုးလာနေတယ်လို့ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုဘိန်းအထွက်နှုန်းဘာကြောင့်ပိုပြီးတိုးလာနေပါသလဲ?ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါရရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဘာကြောင့်ဘိန်းအထွက်နှုန်းတိတိတသားတိုးလာရသလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ Golden Triangle တင်စားခေါ်ဝေါ်ကြတဲ့မြန်မာထိုင်းနဲ့လာအိုသုံးနိုင်ငံနဲ့နှမိတ်ဆုံညာရွှေတရီကန်ဒေသဟာကဘာကျော်ပါတယ်။အထူးသဖြင့်ရွှေတရီကန်ဒေသကို
ဘိန်းထွက်ရအရာဖြစ်ကဘာမှာကြော်ကြားလူသိများပါတယ်ထို့အတူပဲခွန်စာလော်စစ်ဟန်တို့ဟာလည်းရွှေတရီကန်ဒေတာကဘိန်းဘရင်တွေအဖြစ်နာမည်ဆိုးနဲ့ကြော်ကြားခဲ့ကြပါတယ်ဒါရီဟာအတိတ်ကအကြောင်းအရာတွေပါပြီးသွားပြီလို့ထင်စရာရှိပါတယ်မဟုတ်ပါဘူးရွှေတရီကန်ဒေတာမှာတကြောပြန်အကျိုးတရားမှုတွေကြီးမားမားပြန်လဲပေါ်ပေါက်လို့လာနေပါပြီအဲ့ဒါကတော့ရွှေတရီကန်ဒေတာမှာဒီနှစ်တွေအတွင်းဘိန်းအထ ကြေးရိုက်ခတ်လာခြင်းဖြစ်ပါတယ်မြန်မာနိုင်ငံတွင်မှာဘိန်းဆိုင်ပြုံးမှုသုံးဆယ်သုံးရာခိုင်နှုန်းဒေါ်လာတယ်လို့2023ဇန်နဝါရီလ27ရက်နေ့ VOA သတင်းမှာကုလသမဂ္ဂမူရစည်းဝါးနဲ့ရာဇဝမှုဆိုင်ရာယုံ UNODC ရဲ့အစီရင်ခံစာကိုကိုးကားပြီးဖော်ပြခဲ့ပါတယ်မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြုံးမှုဟာ2020လေးခုနှစ်ကနေ2029နှစ်အထိဇက်တိုက်ကျဆင်းနေရာကဆေးအာဏာသိမ်းပြီးနောက်ပိ ตรงสักกูยากายหนูเนี่ยมีนซงผิดไปเลยเช่นปีนี้มาสลียากายหนูเกย์นี่ปีนี้มาเซตียากายหนูเนี่ยก็เช่นปีนี้มาต้องยากายหนูโตเต็มลาเรลูยูเอ็นโอดีซีเซียนข้าจะมาพบปะท้าไปเลยเป็นสายเบี้ยวมือเนี่ยปัดเดือดชั่งปีนี้ตอนใบมาหนีทายเนี่ยดีตากันเดือกกับวีโอเอกูอักกูลูเบี้ยวจ้าเก็บไปเลย
ในงานนี้ผมมองว่าเป็นการต่อเนื่องจากตัวเรื่องนี้นะที่อาณาจักรที่เล่นออกไปมาเรื่องว่าสุ่มเสี่ยงอะไรมีอะไรมันต้องมีอะไรแต่ว่าองค์ที่นี่ก็ต่อโจทย์คุยเรื่องเปลี่ยนที่เนี่ยเรื่องนี้เป็นเรื่องนอกต่อเนื่องนะเรื่องนี้เป็นเรื่องนอกต่อเนื่องเป็นไม่ต้องต่อเนื่องเลยนะตรงนี้
ကျွန်မတို့ကပုံတိုးတာတယ်ဆိုကမ္ဘာမှာအာဖဂန်နစ္စတန်နိုင်ငံပြည်ရဲ့မြန်မာနိုင်ငံဟာဘိန်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါတယ်ဘိန်းကနေဘိန်းဖြူထုတ်လုပ်နိုင်ပြီးကမ္ဘာမှာရောင်းချနေကြတဲ့ဘိန်းဖြူအများစုကဒီနိုင်ငံကဘိန်းတွေကိုအခြေခံပြီးထုတ်လုပ်ကြတာပါမြန်မာနိုင်ငံရဲ့ဘိန်းစည်းဝိုင်းတန်မိုးပမာဏဟာအမေရိကန်ဒေါ်လာ2ဘီလီယံထိရှိတယ်လို့ကုလသမဂ္ဂကခ မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာတရားမဝင်စီးပွားရေးလုပ်ငန်းတွေရဲ့အခန်းကဏ္ဍဟာဆက်ရှိနေုံပဲဆိုတဲ့စာတမ်းတစ်စောင်ဖော်ပြခဲ့ပါတယ်အဲ့ဒီစာတမ်းကမြမစည်းဝါးရေးမှာတရားမဝင်စည်းဝါးရေးကဏ္ဍကြီး၃ခုကလွှမ်းမိုးထားတယ်လို့ဆိုပါတယ်။အဲ့ဒါတွေကတော့တဘာဝတရားစာတာတွေခိုးထုတ်ရောင်းချတဲ့ကဏ္ဍ၊မိုးရင်စေဝါထုတ်လုပ်ကုန်သွယ်တဲ့ကဏ္ဍနဲ့လူကုန်ကူးတဲ့ကဏ္ဍတို့ဖြစ်ပါတယ်
။ထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာကြီးကလည်းထိုင်းမြန်မာနယ်စပ်ကနေစိတ်ကြွဆေးပြားမက်သာဖက်တမင်းတန်280တဲ့မနဲ့နေ့စဉ်ထုတ်လုပ်ဖြန့်ဖြူးနေတယ်လို့ထိုင်းတရားရေးဝန်ကြီးဆမ်ဆက်သပ်စုတင်ရဲ့ပြောကြားချက်ကို2022အောက်တိုဘာ10ရက်နေ့ကဖော်ပြခဲ့ပါတယ်။ဘာကြောင့်မြန်မာနိုင်ငံမှာမူရစ်စေဝါထုတ်လုပ်မှုနဲ့တရားမဝင်စီးပွားရေးကဏ္ဍကြီးထွားနေရတာပါလဲ။ UNODC ရဲ့အရှိတောင်အာရှနဲ့ပစိဖိတ်ဒေသကိုယ်စားလှယ်ဂျယ်ရမီဒေါဂရပ်စ်ကတော့ပြည်သူစစ်တွေ၊နေကြားဆောင်တပ်တွေ၊ကိုပိုင်အုပ်ချုပ်ခွင့်ရဒေသကလက်နက်ကင်တပ်တွေဟာမူရစ်စေဝါထုတ်လုပ်မှုနဲ့ကုံသွယ်မှုကိုအချိန်မြင့်လှုံ့ဆော်နေကြတာကြောင့်ဖြစ်တယ်လို့VOA အင်္ဂလိပ်ပိုင်းအစည်းအဝေးကို2022မတ်လ5ရက်နေ့ကပြောကြားခဲ့ပါတယ်။ရွှေဒုရီကန်ဒေတာရဲ့ယာဘစေးပြားထုတ်လုပ်မှုဟာပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်ဒေါ်လာ60ဘီလီယံတန်ဖိုးအထိရှိခဲ့တယ်လို့လည်းဂျယ်ရမီဒေါဂရပ်စ်ကဆိုပါတယ
်။ TWAI Torino World Affairs Institute ရဲ့2022ခုနှစ်ဒီဇင်ဘာလကထုတ်ပြန်တဲ့စစ်တပ်အာဏာမသိမ်းမီနဲ့စစ်တပ်အာဏာသိမ်းပြီးနောက်မူရင်စေဝါနဲ့မြန်မာစီးပွားရေးစာရမ်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမူရင်စေဝါထုတ်လုပ်မှုတွေပိုများလာပါတယ်။နိုင်ငံတွင်းမှာပဋိပက္ခတွေမငြိမ်မသက်မှုတွေဖြစ်ပွားနေတဲ့အတွက်မြန်မာစစ်တပ်ဟာမူရင်စေဝါတားဆီးနေနေရထက်လုံခြုံရေးပိုင်းကိုဦးစားပေးလှုံ့ဆော်နေရပါတယ်။ဒါအပြင်စစ်တပ်ကိုထောက်ခံတဲ့စစ်တပ်ကဖွဲ့စည်းပေးထားတဲ့ပြည်သူစစ်တွေဟာမူရင်စေဝါကုံသွယ်မှုမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေကြပါတယ်။စစ်တပ်ရဲ့အောက်ခြေတပ်ဖွဲ့တွေနဲ့တပ်မှုတွေဟာလည်းမူရင်စေဝါကုံသွယ်မှုတွေမှာပါဝင်ပတ်သက်နေကြပါတယ်။ဘာကြောင့်လဲဆိုတော့တရားတပ်ဖွဲ့တွေနဲ့တပ်သားတွေအတွက်လိုအပ်တဲ့ရိတ်ခါထောက်ပံ့ရေးပစ္စည်းတွေအတွက်စစ်ရုံးချုပ်ကထောက်ပံ့မှုနည်းပါတဲ့အတွက်လိုအပ်ချက်တွေကိုကိုအားကိုကိုရှာဖွေရတာတွေဟာအကျင့်ပြတ်ခြားစားမှုကိုတွန်းအားပေးရရောက်စေလို့ဖြစ်တယ်လို့ဖော်ပြထားပါတယ်
။ဒါအပြင်2022စက်တင်ဘာလ18ရက်နေ့က
ထိုင်းနိုင်ငံဘာကောမြို့မှာဖမ်းဆီးကြခံခဲ့ရတဲ့လက်နက်မောင်းခိုးပွဲစားနဲ့မူရဲမောင်းခိုးသမားထွန်းမင်းလတ်ဟာမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မိသားစုနဲ့ပတ်သက်ဆက်နွယ်နေတဲ့ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲ UNODC ရဲ့အရှေ့တောင်အာရှနဲ့ပစိဖိတ်ဒေသကိုယ်စားလှယ်ဂျယ်ရမီဒေါက်ဂရပ်စ်ကမြန်မာနိုင်ငံမှာဗိမ်းထွက်နှုန်းတိုးလာတာနဲ့ဓာတုစိတ်ကြွဆေးပြားထုတ်လုပ်မှုတိုးလာနေတာဟာနိုင်ငံရေးကိစ္စဖြစ်တယ်။ဒါကြောင့်ဒီအခြေအနေကိုအရှေ့တောင်အာရှနိုင်ငံတွေအကြားနိုင်ငံရေးအဆင့်မှာကင်တွယ်ဖြည့်ရှင်းဖို့လိုမယ်လို့ဂျယ်ရမီဒေါက်ဂရပ်စ်ကအခုလိုထောက်ပြပြောဆိုခဲ့ပါတယ်။ဒေသတွင်းရိုက်ခတ်မှုတွေကလည်းအင်မတန်ကြီးမားပါတယ်။ဒါပေမဲ့အာဆီယံမှာဒါကိုဆွေးနွေးတာမရှိသေးပါဘူး။ဒီကိစ္စကိုရဲတပ်ဖွဲ့အဆင့်နယ်ပဲအချင်းချင်းဆွေးနွေးဖို့မဟုတ်ပဲနိုင်ငံရေးအရာပါပူးပေါင်းဆောင်ရွက်ကင်တွယ်ဖို့လိုမယ်ဆိုတာကိုအရှိတောင်အရှနိုင်ငံတွေကိုလေးလေးနက်နက်အကြံပေးလို့ပါတယ်ရဲတပ်ဖွဲ့ကပဲဖြည့်ရှင်းလို့မရပါဘူးဒါဟာသူတို့ကိုယ်ပါရိုက်ခတ်မှုရှိနေတယ်ဆိုတဲ့အခြေအနေကိုအတိမတ်ပြုပြီးအဆင့်မြင့်တာဝန်ရှိသူတွေကြားနိုင်ငံရေးအရာဆွေးနွေးဖို့လိုပါတယ်လို့ဘန်ကောက်မှာနိုင်ငံသားသတင်းတောက်တွေကိုပြောကြားခဲ့ကြောင်းပါခင်ဗျာ
သောမရှင်ပြည်သွေးနိုင်တဲ့သူအလိမ်မာပူပေါင်းတင်ဆက်နေတဲ့ကပမြမမီဒီယာမြင်ကွင်းမှာရှင်အခုတော့ ISP မြန်မာမြင်ကွင်းကျန်မှတ်စုအစီအစဉ်ကိုတင်ဆက်မှာပါမတ်လ16ရက်နေ့18ရက်နေ့မှာပြုလုပ်ခဲ့တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးအပြီးမှာနိုင်ငံရေးပါတီမှတ်ပုံတင်မှာမဟုတ်တော့ဘူးလို့ဆုံးဖြတ်ခဲ့ပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုကနေအချက်အလက်အခြေပြုပိုင်းခြားဖော်ပြထားတာကိုနားဆင်ကြည့်ရှုကြရအောင်ပ
ါအခုလ16ရက်နေ့18ရက်မှာပြုလုပ်ခဲ့တဲ့ SNLD ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီအစည်းအဝေးအပြီးမှာနိုင်ငံရေးပါတီဖြစ်မှတ်ပုံတင်မှာမဟုတ်တော့ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။တပ်ဆိုင်ရာကရွေးကောက်ပွဲရဲ့အတိအကျမကြေညာထားတာပါတီဝင်တွေရဲ့သဘောထားရယူဖို့လုံခြုံရေးအကန့်အသတ်တွေရှိနေတာကြောင့်လို့ဆိုပါတယ်။အခုတစ်ချိန်တည်းဆို SNLD ကိုနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ဖို့ဆုံးဖြတ်ခဲ့တာဒုတိယအချိန်မြောက်ဖြစ်ပါတယ်။နာဖဆက်ဆိုရရဲ့2008ဖွဲ့စည်းပုံကိုတပိတ်ပေါက်ခဲ့တဲ့ SNLD ဟာမှတ်ပုံတင်ခဲ့တယ်လို့2010ရွေးကောက်ပွဲမှာလည်းဝင်မပြိုင်ခဲ့ပါဘူး။အကျိုးဆက်အနေနဲ့ပါတီပယ်ဖျက်ခံခဲ့ရပူပါတယ်တတိုင်းပြည်လုံးမှာလည်းအကြမ်းဖက်မှုတွေရင်ဆိုင်နေရချိန်မှာပါတီမှတ်ပုံမတင်တဲ့ဆုံးဖြတ်ချက်ဟာဆက်အနာရှင်စနစ်ကိုတရားဝင်မှုမပေးဘဲရဲရဲဝံ့ဝံ့ငြင်းဆန်တဲ့သဘောဆောင်ပါတယ်တပြထားလိုက်တဲ့စစ်ကောင်စီရဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအားဖိနှိပ်မှုနဲ့တင်းကျပ်မှုအပြည့်ဖြစ်နေပါတယ်။ဒီဥပဒေအသက်ဟာနိုင်ငံရေးပါတီတွေလိုအရသာနိုင်ငံရဲ့အင်အားစုတွေကိုစစ်တပ်ရဲ့လက်ဝေကံအသုံးချခံအဖြစ်ချိုးနှိမ်ထားတယ်လို့ယူဆနိုင်ပါတယ်။အခုချိန်ကြီးထီတော့စစ်တပ်ကစီစဉ်တဲ့အခင်းကျင်းတိုင်းဟာနိုင်ငံရေးထွက်ပေါက်ဖြစ်လာပွဲမရှိပါဘူး။ဒါအပြင်စစ်တပ်အပေါ်လူလူရဲ့နာကြီးခါတိမှုတွေကြောင့်အရက်ဖက်စစ်ဖက်ဆက်ဆံရေးကလည်းပြန်ကောင်းလာပွဲမရှိပါဘူး။SNLD ဟာနိုင်ငံပဋိပက္ခရဲ့လက်တလောအကြောင်းရင်းကိုကြော်လွှားနိုင်ဖို့ကြိုးစားတဲ့ပဋိပက္ခဖြည့်ရှင်ရေးတဲ့ပဋိပက္ခရဲ့အရင်မြင့်အထိလက်ကုံထုတ်ပြောင်းလဲဖို့အားထုတ်နေကြတာပါအစိုးရအပြောင်းလဲထက်စနစ်အပြောင်းလဲကိုတွားရမယ်ဆိုတဲ့စဉ်းစားချက်ကပါတီခေါင်းဆောင်တွေမှာရှိနေပါတယ် SNLD ဟာရှမ်းနိုင်ငံရေးတက်တက်ကိုပဲကွက်မစင်းသာပဲပြည်ထောင်စုပေါ်ထွန်းရေးကိုအစဉ်တစိုက်ကြိုးစားခဲ့တာကိုတွေ့ရပါတယ်ပြည်ထောင်စုပေါ်ထွန်းရေးနဲ့မဟာမိတ်ဆက်ဆံရေးအပေါ်ထားတဲ့ SNLD ရဲ့သဘောထားဟာနိုင်ငံရေးအရာရင့်ကျက်ရင်ကျေးတဲ့နမူနာကောင်းဖြစ်ပါတယ်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီအဖြစ်ရှိသည်ဖြစ်စေမရှိသည်ဖြစ်စေ SNLD ဟာမြန်မာနိုင်ငံရေးမှာအရေးပါတဲ့အင်အားစုတစ်ရပ်ဖြစ်စက်တီလန်နေပွဲရှိပါတယ်အရင်သာရကတွေအရနိုင်ငံရေးအခင်းကျင်းအခြေအနေပြောင်းလဲလာရင် ပါတီအနေနဲ့ပြန်ပြီးမပုံတင်တာမျိုးရှိခဲ့ပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီက SNLD ကိုဖိအားပေးချင်းချောက်တာအရေးယူတာမျိုးရှိလာနိုင်ပါတယ်။နိုင်ငံတကာအတိုက်ဝန်းကလည်းဒါကိုစောင့်ကြည့်နေဖို့အရေးယူတာမျိုးမလုပ်ဖို့စစ်ကောင်စီကိုတတိရှိရမှာပါ။နိုင်ငံအပြောင်းလဲအတွက်အဖြေဟာပြည်တွင်းနိုင်ငံရေးနဲ့ရပ်ဖက်အင်အားစုတွေရဲ့ယက်တီနိုင်စွမ်းနဲ့ရုန်းကန်ကြီးထွားနိုင်စွမ်းဆိုတာကိုအတိအမှတ်ပြုကြရမှာဖြစ်ပါတယ်။
ISP မြန်မာမြင်ကွင်းကျဲမှတ်စုအစီအစဉ်မှာရှင်တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုနေကြတာပါအခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လင်းမှာပါရှင
်ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
ဒီဘက်တော့မင်္ဂလာပါငိမ့်ညမစီမြန်မာပြည်အေးချမ်းမစီမြန်မာပြည်ဆိုတဲ့စွတောင်းလေးနဲ့စကြပါလိမ့်ရှင်နိုင်နိုင်ဆိုတဲ့တော်ရရှင်ရေးလာပါတယ်မြန်မာနိုင်ငံအတွက်တင်တာမကပဲねကဘာအတွက်ပါလိုအပ်တဲ့စွတောင်းဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်နော်ဒါနဲ့ပြီးခဲ့တဲ့သတင်းပတ်တွေမှာ VOA ထုတ်လွှင့်ချက်တချို Facebook တိုက်ရိုက်ထုတ်လွှင့်မှုမရောက်တဲ့အတွက်ကြောင့်လို့ရေးလာတဲ့တော်ရရှင်တွေရှိပါတယ်နော်ဒီထက်မှာတော်ရရှင်လှမောင်ကဒီနေ့ဘာဖြစ်လို့သတင်းမလွှင့်တာလဲမျှော်နေတယ်တဲ့VOA Live ကိုအစင်မပြတ်နားထောင်နေမိလို့မလွင့်နာတွေ့ရင်သတိရပါတယ်တနေ့ကုန်တစ်မျိုးလိုနေသလိုခံစားရပါတယ် VOA ရဲ့ Facebook Live မတက်တဲ့အတွက်ကြောင့်မလို့လည်းတောင်းပန်ချင်ပါတယ်အဲ့ဒီကကျမတို့ VOA Internet ဆာမျက်နှာတစ်ခုလုံးတစ်ညက်နေနိုင်ပိုင်းလောက်လိုင်းကျသွားတာဖြစ်ပါတယ်သူတို့လိုင်းကျသွားတဲ့အချိန်ကကျမတို့မြန်မာဌာနမြန်မာနိုင်ငံကိုအတန်ထုတ်လွှင့်နေချိန်ဖြစ်သွားလို့ဓာတ်ရိုက်ထုတ်လွှင့်မှုမတက်တာပါဂျိုရုကထုတ်လွှင့်ချက်ကတော့လာပါတယ်ဒါကြောင့်မလို့ Radio ကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်ပါတယ်online ကကြီးတဲ့သူတွေကတော့ online မှာတက်မသွားတဲ့အတွက်ကြောင့်မလို့နောက်ပိုင်းမှာ Facebook မှာပြင်ပြီးတော့တင်ထားပေးပါရင်အဲ့လိုမျိုးဂျိုရုကထုတ်လွှင့်ချိန်တက်မသွားတဲ့အစီအစဉ်တွေလည်းဒီသောရရှင်ကိုပြင်ပြီးတော့ link လေးထည့်ပေးလိုက်ပါရင်တခြားသောရရှင်တွေကိုလည်းဒီမှာ Messenger မှာစာရေးလာတဲ့သောရရှင်တွေကို link ပို့ပေးထားပါရင်နော်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ဒီမနေ့တည်ကျင်လို့ VOE ကိုနားဆင်ပါတယ်။ VOE ကနေတည်ကျင်တာတချို့ဆွေးနွေးမေးမြန်းပေးလို့ရမလားလို့မေးလာတဲ့သောရရှင်ကတော့ Radio Kit တုံးက Radio အခု Application Kit ရောက်လာတော့လဲ App ကို Download လုပ်ပြီးတော့နားဆင်ပါတယ်လို့ဆိုလာပါတယ်
။မင်္ဂလာပါ VOE ။ကျမက Facebook ကကောလာဟလသတင်းတွေထက် VOE, RFA, BBC သတင်းတွေကိုတော့ယုံကြည်တဲ့သူပါ။ကြာကလည်းငငယ်ကလေးက Radio နဲ့ကြည်ပြင်ခဲ့ရတဲ့ရလကနေဖြစ်တည်လာတဲ့ယုံကြည်မှုပါ။အခုထိပြပါရောက်နေတဲ့အထိ app ကို download လုပ်ပြီးတော့အားပေးနေသေးပါ။ဒီခုလောက် VOA ကသင်မေးချင်ပါတယ်။ VOA စကားဝိုင်းတွေကနေ NUG ရဲ့တာဝန်ရှိသူတွေနဲ့ဒီခုလောက်ဆွေးနွေးမေးမြန်းပေးပါလားလို့ဆရာဦးကျော်စန္နာကိုတောင်းဆိုချင်ပါတယ်။နံပါတ်1တိုင်းရင်းသားရော EAO ရောယုံကြည်တဲ့ Federal အခြေခံဥပဒေမူကြောင့်ကိုဘာလို့အခုထိထောက်မတုံမဲနဲ့ဥပိ္ပခာပြုထားရပါသလဲ။နံပါတ်ကိုကြရဆွဲရေးထားတဲ့ Federal ပြည်ရင်းဆိုတာကြီးကိုပဲအတင်လက်ခံခိုင်းနေတာဘာကြောင့်မလဲ။နံပါတ်3အခြေခံဥပဒေအပေါ်မယုံကြည်မှုရဲ့နောက်ဆက်တွဲဘာတွေဖြစ်နိုင်မလဲ။ပြောချင်တာတွေကတော့အများများတယ်။ရင်ထဲမှာမွန်းကျက်လွန်းလို့ပါ။ကျမရဲ့မိခွန်းတွေကိုလက်ခံစဉ်းစားပေးပါနော်
။ဟုတ်ကဲ့ပါရှင်။ Angel Johnson တာကိုဒီစာပြတော့အခုလိုပြန်ပြောပါရနော်။မကြသေးခင်ကဒေါက်တာဇော်ဝေဆူးကိုမင်းမြန်ခဲ့ပါလေတဲ့ humanitarian ကိစ္စဖြစ်ပါလေဟုတ်ကဲ့နောက်ထပ်အလင်းသိရင်လည်းတင်းတယ်လို့လုပ်ပါမယ်အခုထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ဖြစ်တဲ့ editor နဲ့ဆွေးနွေးခဲ့မှလည်းဆွေးနွေးဖို့အစီအစဉ်ရှိပါလေတဲ့ဒါကအန်ကယ်ကျော်စင်သာပြန်ပြောတာပါဒေါက်တာဇော်ဝေဆိုးနဲ့မင်းမြန်ထားတာကို February လလယ်ကထုတ်လွှင့်ပေးခဲ့တာဖြစ်ပါလေ Facebook ပေါ်မှာလည်းရှိပါလေ website ပေါ်မှာလည်းရှိပါလေပြန်နားထောင်နိုင်ပါတယ်နော်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ Facebook စာမျက်နှာပေါ်မှာနားဆင်ကြည့်ရှုပြီးတော့လာရေးလာတဲ့မှတ်ချက်တိုလေးတွေကိုလည်းဝင်မျှပေးကြပါမယ်။ဒီတစ်ပတ်တော့ ကျမတို့ VOE ကနေပြီးမလာတွင်ထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တော်ရရှင်နေရေးလာတာမှာအဲ့အစီအစဉ်ကိုအရင်ပြောပြချင်ပါတယ်နော်ကမ္ဘာရှေ့ချမ်းနဲ့အနောက်ချမ်းမှာရှိနေတဲ့ချင်းနဲ့မီဆိုအစိုးရ20ဇော်ကကာဘာတည်ဆူခဲ့ကြတဲ့တချင်းတစ်ပုဒ် YouTube ပေါ်မှာသတင်းပတ်ပိုင်းတွင်မှကြီးစုသူတက်တန်းကျော်သွားခဲ့တာပါမြန်မာနိုင်ငံအတွင်းစူးစိမှုကိုပြတာတဲ့တချင်ဗီဒီယိုဖြစ်တယ်လို့အဆိုတော်တွေနဲ့စီစဉ်သူတွေကပြောပါတယ်။အဲ့တချင်နဲ့ပတ်သက်ပြီးတော့မတ်ဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာတင်ပြခဲ့တာဖြစ်ပါတယ်။အဲ့တချင်လေးကိုလူတွေအထူးနှစ်ကြိုက်ပြီးတော့ဒီစီစဉ်လေးကိုလည်းတော်တော်အပေးကြည့်ရှုကြတာတွေ့ရပါတယ်နော်။ Can you see ဆိုတဲ့ဒေါ်ရရှင်ကကျမတို့နိုင်ငံကသူတွေရဲ့ချစ်စရာကောင်းတဲ့ဒလေးလေးတစ်ခုကဘလောက်ဝင်းနေပါလိမ့်စေအမိမြေကိုရင်ထဲမှာချစ်နေကြလို့ပါလို့ပြောလာပါတယ်။ဒါနဲ့ဒီတချင်းလေးအကြောင်းပြောရရင်တော့ဒီတချင်းက We Are The World ဆိုတဲ့ဒီနိုင်ငံခြားအနောက်တိုင်းတချင်းဖြစ်ပြီးတော့ခြိထားပြီးသားတချင်းလေးကိုအားလုံးပြန်ဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံအခြေအနေတွေကိုအားလုံးသတိပြုမိလာကြစေဖို့ဒီတီဆိုသူတွေတေးစီစဉ်သူတွေကရည်ရွယ်ပြီးတော့ဒီတချင်းလေးကို YouTube ပေါ်မှာတင်တာပါ။ My Mae ဦးခင်ဆိုတဲ့ဒေါ်ရရှင်ကနားထောင်ရင်းနဲ့မျက်ရည်တောင်ကြားရပါတယ်။ဂုဏ်ယူပါတယ်ရှင်တဲ့။နောက်ထပ်ဒေါ်ရရှင်တယောက်ကတော့ We Are The World တချင်းလေးကိုနားထောင်ပြီးတော့ခုလိုဂုဏ်ပြုလာပါတယ်။ထေဝင်းဆိုတဲ့တော်ရှင်ကမီလီယံကြားကမျက်ရည်တေးတဲ့ငိုကြွေးတန်စင်ဆုံလင်ဖြင့်ချင်းတို့ထာနေညံရွှေပြည်ကြောင်းအားတည်လောင်ပြီးမှတ်တမ်းမဲ့ရာထားထားတူတူတေးတီဆိုသည်ထာဝရရင်မှာတည်စေတော့တဲ့လူစီဆိုတဲ့တော်ရှင်ကတော့ reaction တွေလှုပ်ထားတာအများကြီးတွေ့ရလို့တီဆိုသူတွေအားလုံးကိုနိုင်ငံသားတယောက်အနေနဲ့ကျေးဇူးတင်မိပါတယ်ဂုဏ်ယူမိပါတယ်နားထောင်ရင်းနဲ့ပါဝင်တီဆိုသူတွေအားလုံးကိုလေးစားရပါတယ်တဲ့ရေးလာပါတယ်နဲမြမြအေးဆိုတဲ့တော်ရရှင်ကလည်းမြန်မာနိုင်ငံရဲ့အရေးကိုကဘာကသိအောင်လို့အဲ့လိုမျိုးတချင်းမျိုးတွေများများထုတ်လွှင့်ပေးစေချင်ပါတယ်ရှင်။ပါဝင်တီဆိုတဲ့အမှုပညာရှင်အားလုံးကိုကျေးဇူးတင်လေးစားပါတယ်ရှင်နဲ့ဆယ်လာဆိုတဲ့တော်ရရှင်ကလည်းတော်လိုက်တာအတန်လေးကောင်းရုပ်လည်းချစ်ဖို့ကောင်းစိတ်ထားလေးတွေလည်းမြင်ကြတာမြန်မာပြည်ကြီးအတွက်အဖိုးတန်လေးတွေပါ။ကျေးဇူးတင်ပါတယ်အများသိအောင်ဆွမ်းဆောင်ပေးနိုင်ကြလို့ပါ။မြန်မာပြည်ကြီးအမြဲဆုံးရှင်သန်အောင်မြင်လာမှာပါတဲ့။Nervous Never ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းလူငယ်တွေစိတ်ဓာတ်လေးတွေလေးစားဖို့ကောင်းပါတယ်။အခွင့်အရေးဆိုတာအရင်ကသူတို့တွေအတွက်အပြည့်စုံမရကြလို့ပါ။စိတ်မကောင်းဖြစ်မိပါတယ်။ကြိုက်လွန်းလို့ခဏခဏပြန်နာထောင်ဖြစ်တယ်။ကျေးဇူးအများကြီးတင်ပါတယ်။ချင်းတိုင်းရင်သားများရှင်တဲ့။အောင်ကူကိုဆိုတဲ့သောရရှင်ကလည်းကောင်းလွန်းလို့ဘယ်လိုပြောရမလဲတော့မသိတော့ပါဘူး။နားထောင်လို့လည်းကောင်းပါတယ်။ရည်ရွယ်ချက်ကိုလည်းပို့ပြီးတော့လေးစားမိပါတယ်။ရည်ရွယ်တဲ့အတိုင်းအောင်မြင်ပါစေ။လေးစားဝမ်းမြောက်ပါတယ်တဲ့။April Green ဆိုတဲ့သရရှင်ကလည်းကုနာသရရှင်တယောက်ပြောသွားသလိုပဲအရန်ကောင်းပါတယ်နားထောင်ရင်းနဲ့မျက်ရည်တောင်ကြားရပါတယ်တဲ့ဟုတ်ကဲ့ပါဒီတချင်းလေးနဲ့တွေးဆုံမေးမြန်းခဲ့အစီအစဉ်အောက်မှာလာပြီးတော့ရေးလာတဲ့သူတွေကတော့မှတ်ချက်တွေထောင်ချီရှိပါတယ်နော်အဲ့ဒီထက်ကတချို့ကိုကောက်နှုတ်ပြီးတော့ဝေးမြလိုက်တာဖြစ်ပါတယ်ရှင်ရှင်ဖွင့်လာတဲ့နောက်ထပ်သောရရှင်တယောက်ကတော့လုံးလုံးရေးအရာအကောင့်နံပါတ်လေးချန်ထားပေးပါလို့ဆိုလာပါတယ်။သူကပေးစာပြန်စာအစီအစဉ်ကနေတင်ပြပေးပါရှင်နဲ့ကျမတို့ရန်ကုန်ကနေမြောက်ပြည်ကိုသွားပြီးတော့နိုင်ငံကူးလက်မှတ် passport လုပ်ထားတာ2020ဒီဇင်ဘာလလောက်ကလုပ်ထားတဲ့နိုင်ငံကူးလက်မှတ်တွေထုတ်ပေးမယ်ထုတ်မပေးဘူးဆိုတာတိတိကျကျပြန်ကြားပေးစီချင်ပါတယ်လို့ပြောပေးပါတဲ့။โอเคလေးလိုင်းကနေထောက်လွှင့်ပေးလိုက်ပါတယ်။သူဒီစာကိုရေးပို့ထားတာတလားလောက်ရှိပြီမလို့အချိန်နေထူးမထူးတော့မသိရပါဘူး။အခုနောက်ဆုံးသတင်းရတော့မြောက်ဝတီမှာညမထွက်ရအမိထုတ်ပြန်ထားတယ်လို့သိရပါတယ်။ဒီတော့ရှင်ဒီစီစဉ်လေးကိုနားထောင်ပြစ်တယ်။စာရေးဖို့လည်းချိန်ရတယ်ဆိုတော့မြောက်ဝတီမှာရှောက်ထားတဲ့နိုင်ငံကူးလက်မှတ်အချိန်နေလေးတစ်ချက်လောက်ပြန်ပြောပါအောင်နော်။တော်ရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမှနေရက်ချင်ပါတယ်ရှင်။ပေါ်ပြောကောင်းမွန်အစဉ်ပြေတဲ့နေရက်တွေပိုင်းဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်။အားလုံးဘေးရန်နေရကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်တင်ဆက်သွားတာပါအခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုနားဆင်ကြည့်ရှုရအောင်ပါရှင်အဝေးတနေရာကချစ်သူကိုနမ်းနိုင်မဲ့ကိရိယာတစ်ခုကိုတရုတ်နိုင်ငံကဘွဲ့လွန်ចောင်းသားတွေကတီထွင်လိုက်တာအိန္ဒိယနိုင်ငံတောင်ပိုင်းချနိုင်းမြို့မှာဆက်နဲ့ရောင်းတဲ့ဓာတ်ပေါက်ကိုဝယ်ယူစားသုံးနိုင်တာစတဲ့ထူးခြားဆန်းများကဘာသတင်းတွေကိုကိုငိမ့်ချက်နဲ့အတူမက်ခင်ဖြူတွေကစူးစီးတင်ပြမှာပါရှင
်အဝေးတနေရာကချစ်သူကိုနမ်းနိုင်မဲ့ကိရိယာတစ်ခုကိုတရုတ်နိုင်ငံကဘွဲ့လွန်ကြောင်းသားတွေတီထွင်လိုက်ပါတယ်ကိုဗစ်လော့ကဒေါင်းကာလအသွားလာတွေပိတ်ဆို့ကန့်သတ်ထားတဲ့အချိန်တယောက်တည်းနေရတဲ့အချိန်တွေမှာစုံတွဲတွေအနေနဲ့အထီးမကျန်စေဖို့အတွက်ဆီလီကွန်နဲ့လှုပ်ထားတဲ့ဆက်ယုံနှကန်းကိုတီထွင်ခဲ့ကြတာပါအဝေးကချစ်သူအနန်းလို့နာမည်ပေးထားတဲ့ဒီပစ္စည်းကိုဘေကျင်းမြို့အခြေစားဆွေဖူရှဲကုမ္ပဏီကတည်ထွင်ခဲ့တာဖြစ်ပြီးအသုံးပြုသူရဲ့အနန်းလှုပ်ရှားမှုတွေကိုအာယုံခံကိရိယာကဖမ်းယူထားပြီးတော့အဝေးကဆက်သွယ်ထားတဲ့ဖုန်းစီကိုပို့ပေးတာပါဒီပစ္စည်းဟာနမ်းနေတဲ့အချိန်မှာအနည်းငယ်နွေးလာနိုင်ပြီးတကယ်အထီတွေကိုရစေဖို့ဖန်တီးထားတာဖြစ်ပါတယ်သူတို့ရဲ့ပစ္စည်းကိုတော့2023နှစ်ဦးပိုင်းမှာစတင်ဖြန့်ဖြူးခဲ့တာဖြစ်ပြီးနှစ်ပတ်အတွင်းမှာပစ္စည်းအခုပေါင်း 3,000 ကျော်ရောင်းခဲ့ရပြီးအမှားစာ 2,000 ကျော်ရခဲ့ပါတယ်။ဒီအနန်းကိရိယာကိုသုံးဖို့အတွက်ဖုန်းမှာသူတို့ရဲ့ app ကိုဒေါင်းလုဒ်လုပ်ရမှာဖြစ်ပြီးနမ်းမဲ့ကိရိယာနှစ်ခုကိုပဲလုပ်ပြီးတော့ဆက်သွယ်ရမယ့်အပြင်နှကန်းပုံစံပစ္စည်းကိုအသွင်းပေါက်နဲ့ချိတ်ဆက်ထားရမှာပါ။ဒီပစ္စည်းနဲ့ပတ်သက်ပြီးတချို့ကစိတ်ဝင်စားပြီးအသုံးပြုခြင်းကြတယ်လို့တချို့ကတော့အလုပ်ဖြစ်မှာမဟုတ်ဘူးလို့ပြောကြပါတယ်။တရုတ်လူမှုကွန်ရက်မီဒီယာတစ်ခုဖြစ်တဲ့ Weibo မှာတော့ဒီပစ္စည်းကြောင့်လိင်သားပေးဖြော်ပြရေးကိစ္စတွေအွန်လိုင်းမှာပိုးပြီးပြန့်နှံ့လာနိုင်တယ်လို့စိုးရိမ်နေကြသူတွေလည်းရှိပါတယ်။ဒီပစ္စည်းကိုထုတ်လုပ်တဲ့သူတွေကတော့စီးကံသတ်မှတ်ချက်တွေကိုလိုက်နာမှာဖြစ်ပြီးအသုံးပြုသူတွေအနေနဲ့ဘယ်လိုသုံးမလဲဆိုတဲ့အပိုင်းမှာတော့ထိတ်ချုပ်နိုင်စွမ်းမရှိဘူးလို့ပြောပါတယ်ရှင
်။အိန္ဒိယနိုင်ငံတောင်ပိုင်းချန်နိုင်းမြို့မှာဆက်နဲ့ရောင်းတဲ့ဓာတ်ပေါက်ကိုဝယ်ယူစားသုံးနိုင်ပါပြီ။ဂျပန်နိုင်ငံကကီဆော့ဆက်တွေကိုအတူယူပြုလုပ်ထားတဲ့ဒီဆက်ကိုစွန်ဦးတီထွင်တဲ့ Byv2 Clayanam ကုမ္ပဏီကဖန်တီးလိုက်တာဖြစ်ပြီးတော့ရောင်းတဲ့သူလုံးဝမပါဘဲဓာတ်ပေါက်ကိုဝယ်စားနိုင်တာပါဒီဆက်မှာကြက်သားစိတ်သားနဲ့ကြဲဥဓာတ်ပေါက်စသဖြင့်အမျိုးမျိုးရနိုင်ပြီးတော့ဈေးကတော့အမေရိကန်ဒေါ်လာ2ဒေါ်လာခွဲကနေ24ဒေါ်လာအထိကျသင့်နိုင်ပါတယ်ဂျပန်နဲ့တခြားနိုင်ငံတွေမှာအခုလိုပစ္စည်းရောင်းတဲ့ဆက်တွေကိုတွေ့ပြီးတဲ့နောက်အိန္ဒိယမှာလည်းလုပ်ဖို့ဖြစ်လာတာပါလို့BVK ကုမ္ပဏီရဲ့ CEO ဖဟင်းကပြောပါရယ်ဆက်ကဓာတ်ပေါက်ပူပူလေးတွေကိုထုတ်ပေးဖို့အတွက်အချိန်3မိနစ်လောက်ပဲစောင့်ရပြီးတော့ဆက်တွေကိုမနေ့3နိုင်အထိဖွင့်ထားပါရယ်အိန္ဒိယနိုင်ငံမှာဈေးဆိုင်တွေနဲ့စူပါမားကတ်ကြီးတွေမှာအလိုလျောက်အစားအသောက်ထုတ်ပေးနိုင်တဲ့ဆက်ကြီးတွေရှိပေမဲ့လည်းအခုလိုဓာတ်ပေါက်ပူပူလေးထုတ်ပေးနိုင်တဲ့ဆက်ကတော့ပထမဆုံးဖြစ်ပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းကိုဝင်ဘက်ထရာမျိုးကအသက်60အရွယ်မူနီရက်ဆိုတဲ့လူတစ်ယောက်ဟာအဆုံးမရှိတဲ့ဘယ်နှခုနှစ်အတွက်ပဲဖြစ်ဖြစ်တွက်ချက်အသုံးပြုလို့ရတဲ့အိတ်ဆောင်ပြက်ကလေးတစ်ခုကိုတီထွင်လိုက်ပါတယ်။ဒီပြက်ကလေးမှာစာမျက်နှာ24မျက်နှာပဲပါဝင်ပြီးဩစတြေးလျနိုင်ငံသားတစ်ယောက်ဖန်တီးပြီးစံချိန်တင်ထားတဲ့အနှစ်400စာပြက်ကလေးစံချိန်ကိုချိုးလိုက်တာပါ။အခုလိုအဆုံးမရှိတဲ့ပြက်ကလေးဟာအရင်တုန်းကမူနီရက်ကိုယ်တိုင်ဖန်တီးထားတဲ့လာမည့်နှစ်ပေါင်း2ဘီလီယံအထက်ရက်နဲ့နေဆွဲကိုပြောနိုင်တဲ့စာမျက်နှာ30ပါပြက်ကရင်ကိုမှုမှန်ချလာလဲဖြစ်ပါတယ်။
သူဟာရက်ထက်နှစ်တစ်နှစ်ဖြစ်တဲ့1988ခုနှစ်ကအဖြစ်ပြတ်တစ်ခုကိုပြန်ကြည့်ရင်နှစ်တစ်နှစ်ရဲ့ရက်တွေဟာပုံစံထက်ကတလဲလဲဖြစ်နေတာကိုသတိပြုမိပြီးအခုလိုတွက်ချက်နိုင်ခဲ့ရပါ။အဲဒီကနေတဆင့်ဆင့်ပွားတွက်ချက်ပြီးနှစ်ပေါင်း1,000နဲ့တသိန်းအထိတွက်ချက်နိုင်ခဲ့ပြီးရေးချခဲ့တာပါလို့မူနီရက်ရှ်ကပြောပါတယ်။သူဟာအထက်တန်းကျောင်း10တန်းနဲ့ကျောင်းထွက်ထားတဲ့သူဖြစ်ပြီးအရင်တုန်းကစလုံးပေါင်းစစ်ဆေးသူအဖြစ်လောက်ကန်ခဲ့မှုပါတယ်။နှစ်ပေါင်း2ဘီလီယံကိုတွက်ချက်ထားတဲ့သူ့ရဲ့ပြက်ကလေးအတွက်လဲပြည်နယ်အစိုးရကစုတွေပေးပြီးအတိမတ်ပြုခဲ့ပါသေးတယ်။သူ့ရဲ့ပြက်ကလေးကိုတော့သူ့ဒေသနာအတွက်သာမကဂျိုးသွားဂျူလာတွေကိုတွက်ချက်တဲ့နေရာမှာသိပ်ပံနေကြအသုံးချနိုင်ဖို့အတွက်လဲလှုပ်ဆောင်သွားဖို့ရည်ရွယ်ထားပါတယ်ရှင်။
ဩစတြေးလျနိုင်ငံသားရေလိုင်းစီပရော်ဖက်ရှင်နယ်အားကစားသမားဟောင်းတယောက်ဟာချိန်အကြာဆုံးရေလိုင်းစီးပြီးကမ္ဘာစံချိန်သစ်တင်လိုက်ပါတယ်။လိတ်ဂျွန်ဆန်ဟာနိုင်30ကျော်ကြာစစ်တနီမြို့တောင်ပိုင်းကော်နယ်လာကမ်းခြေမှာရေလိုင်းစီးပြခဲ့တာပါ။ဂျာတာဘရီနေဒေတာစံတော်ချိန်မနေ့အစောပိုင်းမနေ့တနင်္ဂနွေကနေတောက်ကြနေညနေပိုင်းအထိရေလိုင်းစီးပြခဲ့တာဖြစ်ပြီးတော့သူရေလိုင်းစီးတာကိုအထောက်အကူဖြစ်စေဖို့အတွက်မိမောင်းကြီးတွေနဲ့ထိုးပေးခဲ့သလိုသူကျမ်းမာရေးအခြေအနေကိုစောင့်ကြည့်ခဲ့တဲ့ဈေးကျမ်းမာရေးအဖွဲ့ကလည်းအစဉ်သစ်စောင့်နေခဲ့ပါတယ်။လူရပေါင်းများစွာကလည်းသူရေလိုင်းစီးတာကိုလာကြည့်ခဲ့ပြီးဂနဦးပိုင်းမှာတော့နိုင်40အထိစီးပြီးတောင်အာဖရိကနိုင်ငံသားဂျော့အက်စလင်တင်ထားခဲ့တဲ့အရင်စံချိန်ဟောင်းကိုချိုးဖို့စီစဉ်ခဲ့တာပါ။လူငယ်ရဲ့စိတ်ကျမ်းမာရေးကိုစောင့်ရှောက်တဲ့ပရာဟိတအဖွဲ့ချမ်ပီပူလင်းဖောင်ဒေးရှင်းနဲ့ပူးပေါင်းစီစဉ်ခဲ့တဲ့ရန်ပုံငွေရှာတဲ့ပွဲတစ်ပွဲလည်းဖြစ်ပါတယ်ခင်ဗျာ။
ဒါကတော့ကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူဖြူတို့ကစူးစီးတင်ပြသွားတာပါရှင်။တနုနေညာချန် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြမှာပါရှင
်။အဟာမတ်လစောပိုင်းကစပြီးတော့အီရန်နိုင်ငံထုတ် Shahed Siri OWA UAVs မောင်းသူမဲ့ drone ယာဉ်တွေနဲ့ Ukraine နိုင်ငံတဝမ်းကို52ကြိမ်ထက်မနည်းတိုက်ခိုက်ခဲ့ပုံရတယ်လို့ဗြိတိန်ကာကွယ်ရေးဌာနက Twitter ကနေဒီနေ့ပြောလိုက်ပါတယ်။ရုရှားဘက်ကအဲ့ဒီ drone ယာဉ်တွေနဲ့တိုက်ခိုက်နေတာတွေဟာ February လနောက်ပိုင်းမှာသတင်းနှစ်ပတ်လောက်ရပ်သွားခဲ့ပေမယ့်ရုရှားဟာအဲ့ဒီ drone တွေကိုပြန်ရနေပုံရတယ်လို့ထောက်လိုက်တဲ့သတင်းအချက်အလက်တွေကိုကူးကားပြီးတော့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီ drone တွေကိုတော့ Ukraine နိုင်ငံအရှေ့ဘက်မှာရှိတဲ့ရုရှားနိုင်ငံရဲ့ Krasnodar ပြည်နယ်နဲ့အရှေ့မြောက်ဘက်ခြမ်းက Bryansk ခရိုင်တွေကပစ်နေပုံရတယ်လို့လည်းပြောပါတယ်။Honduras နိုင်ငံဟာ Taiwan နဲ့ဆက်ဆံရေးကိုဖြတ်တောက်ပြီးနောက်ဒီကနေ့တနင်္ဂနွေနေ့မှာတော့တရုတ်နဲ့တန်တမာရေးတစ်ကိုထူထောင်လိုက်ပါတယ်။လက်ရှိ Taiwan ကိုအတိအမှတ်ပြုထားတဲ့နိုင်ငံတွေထဲမှာတော့ Vatican ပါဝင်73နိုင်ငံရှိနေပါတယ်။ Hong Kong မှာတော့ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲလူတွေဒါဇင်နဲ့ခြီးပြီးတော့ဒီနေ့ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုအာဏာပိုင်တွေဘက်ကခွင့်ပြုခဲ့ပြီးတော့ဒါဟာ2020ပြည့်နှစ်တရုတ်စိုးရွားကအမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေဟာကြွေးကြော်သံတွေပါတဲ့ဆန္ဒပြပိုစတာတွေဆိုင်းဘုတ်တွေကင်ပြီးတော့ဟောင်ကောင်အရှေ့ပိုင်းကမှချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ကင်မီနယ်ကော့ကရိတ်နဲ့ဂျုံတိုးမြို့နယ်တွေမှာတော့စစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေကြားဒီနေ့မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ဒီနေ့မတ်လ26ရက်နေ့မှာတော့ကော့ကရိတ်မြို့တွေကကမိုင်းကုန်းကြီးရွာဘက်မှာတိုက်ပွဲတွေဖြစ်ပြီးတော့ဒေသခံတွေနဲ့တိုက်ဆုံတာတွေရှိတယ်လို့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။မနေ့ကတော့ပူပေါင်းတပ်ဖွဲ့တွေဘက်ကမြောက်ဝတီခရိုင်တဲကကုံသွေးရေးစုံနဲ့တင်ငန်းညီနောင်နဲ့ကြုံတိုးရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပြန်ပြီးတော့ပစ်ခဲ့ပါတယ်။မနေ့ကတိုက်ပွဲတွင်ကုံသွေးရေးစုံဝန်ထမ်းအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရဲတွေတိုက်ဆုံခဲ့တာရှိပြီးတော့စစ်သုံးပါးဖြင့်ဖမ်းမိတာတွေလည်းရှိတယ်လို့ပူပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်ခင်ဗျာ။
ဒါကတော့သတင်းချင်းချုပ်ကိုကိုရနိုင်ကပြောသွားတာပါရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်အတွက်ထုတ်လုပ်ရေးမှုကတော့ကိုစံကျော်ဖြစ်ပါတယ်။အသံဖန်းအင်ဂျင်နီယာကတော့ Patrick တရားပါ။ရုပ်သံအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လှကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.